Voice of America in Burmese.
မင်္ဂလာပါခင်ဗျာ view မြန်မာပိုင်းရဲ့2020ခုမေလ13ရက်ဗုဒ္ဓနေ့ညပိုင်းအစီအစဉ်တွေစတင်နေပါပြီကျွန်တော်အောင်လင်ဦးပါခင်ဗျာ COVID-19 အရေးပေါ်အခြေအနေကြောင့် view ရဲ့အစီအစဉ်တွေကိုရယူပြောင်းလဲတင်ဆက်ပေးနေပါတယ်ခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်ဥရောပနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကရှောင်ရှားပြီးခီးသွားလုပ်ငန်းတွေပြန်လည်လုပ်ကိုင်ဝင်ပေးမယ်လမ်းညွှန်ချက်တွေကိုဥရောပကော်မရှင်ကထုတ်ပြန်မှုပြင်ဆင်နေပါတယ်ဟိုတယ်တွေမှာနေနိုင်မှုစားသောက်ဆိုင်တွေသွားနိုင်မှုနဲ့ကမ်းခြေတွေမှာအပန်းဖြစ်နေမဲ့လမ်းညွှန်ချက်တွေထုတ်ပြန်မှုစီစဉ်နေတာပါဥရောပသမဂ္ဂ EU ဖွဲ့ဝင်နိုင်ငံတွေမှာနေထိုင်ကြတဲ့စစ်မျိုးတွေထံအလဲပတ်သွားခွင့်ပြုမယ်စီစဉ်ကိုစဉ်းစားဖို့လည်းလမ်းညွှန်ချက်မှာထည့်သွင်းထားတဲ့အကြောင်းရိုက်တာသတင်းကဖော်ပြပါတယ်ဒီချိန်မှာပဲဖော်ဝင်26နိုင်ငံပါဝင်တဲ့ရှန်ဂန်ဒေသတွင်မဖြစ်မနေသွားမယ့်ကိစ္စကလွဲလို့ခီးသွားခွင့်ကန့်သတ်ထားတာကိုဇွန်လ15ရက်နေ့ထိနောက်ထပ်ရက်ပေါင်း30တက်တန်းတိုးဖို့လည်းဥရောပကော်မရှင်ကအဆိုပြုထားပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကိုကာကွယ်နိုင်အောင်လေယာဉ်တွေမှာအလဲထိုင်ကုန်တွေကိုအလွတ်ထားဖို့စီကံသတ်မှတ်မှာမဟုတ်ပဲလေယာဉ်ပေါ်နဲ့လေယာဉ်ငွေမှာနှာခေါင်းစည်းတွေဝတ်ချဖို့ကသာစီကံသတ်မှတ်ဖို့လည်းကော်မရှင်ကစီစဉ်ထားတာပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုရည်ရောင်းလာတဲ့မြကမ္ဘာတဝန်းနိုင်ငံတွေမှာသွားလာလှုပ်ရှားမှုတွေကန့်သတ်ထားတာကိုရှင်းချလာနေပါတယ်။ဩစတြေးလျနိုင်ငံကလည်းဂျာမနီနိုင်ငံနဲ့နယ်စပ်ကိုဇွန်လ15ရက်နေ့ကစပြန်ဖွဲ့မယ်အကြောင်းနှစ်နိုင်ငံခေါင်းဆောင်တွေဆွေးနွေးပြီးတော့ဒီကနေ့ပဲကြေညာလိုက်တာပါ။မက္ဆီကိုနိုင်ငံမှာလည်းဆောက်လုပ်ရေး၊တပ်ထုတ္ထုပေါ်ရေးနဲ့ကားထုတ်လုပ်ရေးလုပ်ငန်းတွေကိုမဖြစ်မနေလုပ်ရမယ့်လုပ်ငန်းတွေဖြစ်ထွေထွေချမ်းမြေကောင်စီကသတ်မှတ်လိုက်ပါတယ်ဒီလုပ်ငန်းတွေပြန်လုပ်ခွင့်ရရမှာဖြစ်ပေမဲ့တခြားစီးပွားရေးလုပ်ငန်းတွေကိုတော့ကန့်သတ်တားမြစ်ထားဆဲဖြစ်ပါတယ်မက္ဆီကိုနိုင်ငံမှာစီးပွားရေးလုပ်ငန်းတွေကိုတဖြည်းဖြည်းချင်းပြန်လုပ်ခွင့်ပေးမယ့်အစီအစဉ်နဲ့ပတ်သက်လို့သမ္မတအန်ဒရစ်မန်နျူအယ်လိုပက်စ်အိုဘရာဒါဒီကနေ့ကြေညာဖို့ရှိနေချိန်မှာပဲချမ်းမြေတောင်ဝင်ရှိသူတွေကြေညာချက်ဖတ်ပေါ်လာခဲ့တာပါမြန်မာပြည်ဟောဆိုမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူရေထွေဟာတရားဝင်ထုတ်ပြန်ထားတဲ့8,100ထက်ပိုများနိုင်တဲ့အကြောင်းကုသရောဂါဆရာထိပ်သည်ပညာရှင်ဒေါက်တာအန်တိုနီဖော်ချီကပြောဆိုလိုက်ပါတယ်။သွားလာလျှောက်မှုခန့်သက်ထားတွေကိုအချိန်မတန်ခင်ရှော့ပေးလိုက်မယ်ဆိုရင်လက်ဆက်တွေဆွေးရွေးရကြောနိုင်တယ်လို့လည်းသတိပေးခဲ့တာပါ
။ My concern is that we will start to see little spikes.might turn into outbreaks.
ယောဂဖြစ်ပွားမှုလေးတွေကနေကုသပြင်းတဲ့အဆင့်ထိဖြစ်လာမှာကိုသူ့အနေနဲ့စိုးရိမ်နေကြောင်းအမေရိကန်ဆွေရဲ့ကာယောဂတုံ့ပြန်ဆောင်ရွက်မှုနဲ့ပတ်သက်လို့တက်လွတ်တော်မှာမနေ့ကကျန်းနာရမှာဒေါက်တာဖောက်ချီဗီဒီယိုကစင်ပြောဆိုထားတာပါကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူတွေအထူးသဖြင့်နယူးယောက်တဝိုက်ကနေနေမှာသေဆုံးသွားသူတွေကိုတနင်္ဂနွေလုံးအတိုင်းတန်နဲ့မှတ်တမ်းတင်ထားတဲ့စီးနှင်းမှာတရားဝင်ထပ်သွင်းမထားဘူးဆိုတဲ့အချက်ကိုလည်းတက်လို့တော့စုံစမ်းရေးကော်မတီကမေးခွန်းထုတ်ခဲ့ပါရဲ့ဒေါက်တာဖော်ချီကတော့ကင်းကင်းနဲ့အရေးထွက်ကိုခံမှန်းပြောဆိုဖို့ညှင်းဆန်ခဲ့တာပါအချိန်ထဲမှာပဲအမေရိကန်မှာရှေ့လာမဲ့စက်တင်ဘာလကနေနိုဝင်ဘာလလောက်တွင်ကာယောဂါကူးစက်မှုပိုဆိုးလာနိုင်ရည်များပေမဲ့အဲ့ဒီအချိန်လောက်ရောက်တဲ့အခါညှင်းဆန်နေတဲ့အချိန်တွေမှာရှိနေလိမ့်မယ်လို့မျှော်လင့်ကြောင်းလည်းပြောဆိုခဲ့တာပါကိုယ်တော်ကလည်းညွှန်ကောင်စီမှာ COVID-19 ကာယောဂါနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ချမှတ်နိုင်ရေးကြိုးပမ်းနေပေမဲ့ဗီဒီယိုနာပိုင်နဲ့အမေရိကန်နဲ့တရုတ်နိုင်ငံကြားကမ္ဘာ့ချမ်းမကြီးအဖွဲ့ WHO နဲ့ပတ်သက်လို့သဘောတူညီချက်မရနိုင်တဲ့အတွက်အောင်မြင်မှုမရပဲဖြစ်နေပါရဲ့ပြင်သစ်နဲ့ဂျူနီရှားနိုင်ငံတို့ကပူးတွဲရေးဆွဲခဲ့ပြီးတန်တဘန်နဲ့အဆိုအရတရုတ်နိုင်ငံနဲ့ညီနန်းပြီး WHO ကိုဓာတ်ရိုက်ရင်ညွှန်းဖော်ပြမှထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုတော့အမေရိကန်ကပြီးခဲ့တဲ့တောက်ချနေ့ကပဲပယ်ချခဲ့တာပါလူမျိုးရေးကောင်စီဖွဲ့ဝင်15နိုင်ငံကတော့ဆုံးဖြတ်ချက်ချနိုင်ရင်မနေ့ကတကယ်ပိတ်ထပ်မံဆွေးနွေးကြပါရဲ့ကုလသမဂ္ဂဆိုင်ရာရုရှားတမကြီးဗက်ဆလီနေဗန်ဇီယာကတော့နောက်ဆုံးသဘောတူညီချက်ရရင်ဖွဲ့ဝင်နိုင်ငံအားလုံးကဆန္ဒရှိနေတဲ့အကြောင်းပြောဆိုခဲ့တာပါဆုံးဖြတ်ချက်ထဲမှာပါဝင်တဲ့အကြောင်းအရအားလုံးဒီဘက်ကိုလက်ခံထားပြီးဖြစ်တယ်လို့ COVID-19 ကာယောဂါနဲ့ကြုံရခြင်းမှာကမ္ဘာတဝန်းအပြစ်ခံရစေရဖို့ကုလသမဂ္ဂတွင်ရင်မှုချုပ်အန်တိုနီယိုကူတာရက်စ်ရဲ့မလ23ရက်နေ့လုံးကတိုက်တွန်းချက်ကိုအထက်ကအာရုံစိုက်ထားတဲ့အကြောင်းလေးရုရှားတမကြီးကပြောဆိုထားပါတယ်ခင်ဗျာ
ဗီယိုရီမေရီစန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိ5.31 kHz 6833ည5.32 kHz 6303ည5.58kHz 5885တို့ဖြင့်စနေတနင်္ဂနွေမှာ5လမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်တင်ပါရရှင
်ကျမကတော့နောက်လာပါသတင်းတွေကိုဆက်ပြီးတော့တင်ပြသွားမှာပါ မြန်မာနိုင်ငံမှာရောက်နေကြတဲ့အမေရိကန်နိုင်ငံသားတွေမြန်မာနိုင်ငံကနေပြန်ထွက်ချင်ကြတယ်ဆိုရင်ရန်ကုန်ကနေတောင်ကိုရီးယားနိုင်ငံဆိုးမြို့တော်ကိုအချင်းချင်းအကန့်အသတ်နဲ့ဆက်ပြီးပြန်တမ်းပေးနေတဲ့ MAR လေကြောင်းလိုင်းအရေးပေါ်ကယ်ဆယ်ရေးလေယာဉ်တွေရှိတဲ့အကြောင်းရန်ကုန်မြို့အမေရိကန်တန်ယုံကအသိပေးချက်ထုတ်ပြန်ပါတယ်။ဒါအပြင်ပြည်တွင်းလေယာဉ်ခီးစဉ်တွေအကန့်အသတ်နဲ့ဆက်ပြီးတော့ပြန်တမ်းပေးနေတဲ့စရာကိုလည်းအသိပေးထားပါတယ်။မြန်မာနိုင်ငံမှာနိုင်ငံတကာခီးတည်တဲ့လေယာဉ်တွေကိုပုံမှန်ဝင်ထွက်တာကိုတော့မေလ15ရက်နေ့ထိကန့်သတ်ထားတာပါ။မြန်မာနိုင်ငံမှာဒေသအလိုက်ညမထွက်ရအမိန်ထုတ်ပြန်ထားသလိုခရီးထွက်ရင်ကိုပိုင်အင်္ဂါရင်တွေနဲ့သွာလာကြဖို့နိုင်ငံတော်အဝေးကြီးလမ်းမကြီးတွေနဲ့ဆေးရုံတွေမှာလုံခြုံရေးဂိတ်တွေချထားတာကိုသတိမူကြဖို့လည်းတန်ယုံကအသိပေးထားပါတယ်။မြန်မာနိုင်ငံတွင်သွာလာနေကြတဲ့အမေရိကန်နိုင်ငံသားတွေနဲ့လုံခြုံရေးဂိတ်တွေမှာလိုအပ်ရင်ခီးသွားတဲ့ရည်ရွယ်ချက်တွေကိုရှင်းပြဖို့နိုင်ငံကလက်မှတ်တွေထုတ်ပြဖို့လည်းအကြံပြုထားသလိုပြည်တွင်းကနေရလိပ်စာတွေနဲ့ဆက်သွယ်ရမယ့်လူစည်းရင်းတွေတောင်းလာရင်ပေးအပ်ဖို့လည်းတိုက်တွန်းထားပါတယ်။ဒါအပြင်မေလ23ရက်နေ့ကစပြီးတော့အိမ်မြင်ထွက်ရင်နှာခေါင်းစည်းတက်ဖို့ရန်ကုန်တိုင်းနဲ့တခြားပြည်နယ်တိုင်းအစိုးရတွေကအမိန်ထုတ်ပြန်ထားတာကိုလည်းတန်ယုံရဲ့အကြောင်းကြားစာမှာအတိအသေးဖော်ပြထားပါတယ်။ COVID-19 ကာယောဂါကြောင့်မြန်မာနိုင်ငံဒေသအတော်များများမှာမရှိမဖြစ်မဟုတ်တဲ့စီးပွားရေးလုပ်ငန်းတွေပိတ်ထားတာ၊ညမထွက်ရအမိန်ထုတ်ပြန်ထားတာ၊မဖြစ်မနေတီးခြားခွဲနေရတာနဲ့တချို့ရက်ွက်တွေမှာအသွါလာကန့်သတ်ထားတာတွေရှိကြောင်းကိုလည်းအတိအသေးဖော်ပြထားပါတယ်။အမေရိကန်နိုင်ငံသားတွေအနေနဲ့လိုအပ်ရင်ကိုနေတဲ့ဟိုတယ်ဒါမှမဟုတ်အင်ရှင်ကနေတစ်ဆင့်ရက်ွက်အုပ်ချုပ်ရေးမှုတွေညွန့်နယ်တာဝန်ရှိသူတွေကိုဆက်သွယ်ကြဖို့လည်းတိုက်တွန်းထားပါတယ်။နယူးဇီလန်နိုင်ငံနဲ့ထိုင်းနိုင်ငံတို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်လူနာသင်မတွေ့ရကြောင်းအသီးသီးသတင်းထုတ်ပြန်ခဲ့တယ်လို့ကယောဂါကောက်ကွယ်ထိန်းချုပ်ရေးအတွက်ချမှတ်ထားတဲ့ကန့်သတ်မှုတွေထပ်ပြီးတော့ဖြေလျှော့ပေးဖို့လည်းပြင်ဆင်နေပါတယ်။နယူးဇီလန်နိုင်ငံမှာတော့ပြီးခဲ့တဲ့သတင်းသပတ်အတွင်းလူနာသင်မတွေ့တာလေးရဲ့ဆက်တိုက်ရှိပါပြီ။ခုလိုကူးစက်မှုတွေကြာဆင်းလာတာဟာလူတွေအိမ်ထဲမှာပဲနေဖို့တလားချာထုတ်ပြန်ထားတဲ့အမိန်ထိရောက်မှုရှိတဲ့လက္ခဏာလေးဖြစ်ပါတယ်။ဒါမဲ့တောက်ချာနေမှာတော့စတိုးဆိုင်တွေစားတောက်ဆိုင်အများစုကိုပြန်ဖွင့်ခွင့်ပြုထားပေမဲ့လူအချင်းချင်းခက်ခွက်ခွာနေရမယ့်အချိန်ကိုတော့လိုက်နာကြမှာပါ။ထိုင်းနိုင်ငံမှာလည်းဒီကနေ့ပိုကိုလူနာတဲ့တဦးမှမတွေ့ပါဘူး။ဒါဟာမတ်လအစောပိုင်းကစပြီးတော့နေ့စဉ်ပိုကိုလူနာတဲ့လုံးဝမတွေ့တော့တဲ့ပထမဆုံးနေ့လည်းဖြစ်ပါတယ်။ထိုင်းပြည်သူပြည်သားအလုံးလှူကြတဲ့သွားတဲ့အခါနှခေါင်းစည်းတွေဆက်ပြီးတက်ကြဖို့လဲထိုင်းအစိုးရကတိုက်တွန်းထားပါတယ်။ထိုင်းနိုင်ငံကဈေးဝယ်ဆန္ဒကြီးတွေပြန်ဖွင့်ခွင့်ပြုမယ့်ဖြေလျှော့မှုမျိုးကိုတော့လာမယ့်တောက်ကြနေ့မှာဆုံးဖြတ်မှာပါ။အာရှတိုင်းနိုင်ငံတွေထဲမှာလက်ရှိပိုကူဆက်မှုတွေဆက်ပြီးတိုးလာတဲ့နိုင်ငံတွေထဲမှာတော့အိန္ဒိယမှာ9,400ကျော်၊ပါကစ္စတန်မှာ3,400ကျော်နဲ့စင်ကာပူမှာတော့2,500ကျော်နဲ့လူနာအများဆုံးရှိနေတာပါ။မြန်မာနိုင်ငံမှာတော့မေလ13ရက်နေ့9နာရီချိန်ထုတ်ပြန်ချက်အရကိုဗစ် -19 လူနာ180ရှိကြောင်းမြန်မာကျန်းမာရေးတာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်ကန့်သတ်ထားတွေကိုအစိုးရတွေကဖြေလျှော့ပေးတာသိဆောလို့ရင်အခြေအနေပိုဆိုလာမလားဆိုရဲဆိုရင်ကြတဲ့ကြောင့်အာရှအစုရှယ်ယာဈေးတွေဒီကနေ့မတည်မငြိမ်ရှိခဲ့ပါတယ်။ဂျပန်နီကေအညွန်ကိန်းနဲ့ဟောင်ကောင်အစုရှယ်ယာဈေးတွေမဆိုးစလောက်ကျခဲ့ပြီးတော့ဆိုလ်၊ရှန်ဟိုင်း၊ဆစ်ဒနီနဲ့တိုက်ပင်အစုရှယ်ယာတွေကတော့အနည်းငယ်စီစီတက်ခဲ့ပါတယ်။ရှင်နန်ဈေးတွေကတော့အမေရိကန်ရှင်နန်ဈေးစိတ်ကွက်မှာအထူးကဖြစ်တဲ့ West Texas ရှင်နန်ဈေးတစီကို3.5ရာခိုင်နှုန်းဈေးကျပြီးတော့15.65ဒေါ်လာဈေးဖြစ်တယ်လို့နိုင်ငံတကာရှင်နန်ဈေးစိတ်ကွက်ရဲ့အထူးက Brent ရှင်နန်ဈေးစိတ်ကလည်း3.3ရာခိုင်နှုန်းဈေးကျပြီးတော့တစီကို29.58ဒေါ်လာဈေးပေါက်ခဲ့ပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်ရဲ့အထူးကစုရှယ်ယာတွေဖြစ်တဲ့ Dow Jones S&P 500နဲ့ Nasdaq တို့ရဲ့အကျိုးရောင်းကျိုးရဲ့အစုရှယ်ယာဈေးတွေအတက်ပြနေပါတယ်။ကိုရိုနာဗိုင်းရပ်စ်ကပေးကြောင့်ချမှတ်ထားတဲ့ကန့်သတ်ပိတ်ပင်မှုတွေကိုအစိုးရသတင်းဖြေလျှော့ပေးလိုက်ရင်ကာယောဂါအခြေအနေပိုဆိုလာနိုင်တယ်လို့ကုသယောဂါဆိုင်ရာအမေရိကန်ထိပ်တန်းကျန်းမာရေးပညာရှင်ဒေါက်တာအန်တိုနီဖောက်ချီကအမေရိကန်အထက်လွှတ်တော်ကော်မတီကိုမနေ့အင်္ဂါနေ့ကတင်ပြခဲ့တဲ့နောက်ပိုင်းအမေရိကန်ရဲ့အဓိကအစုရှယ်ယာ၃ခုစလုံးဈေးတွေကျဆင်းခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါကဲကြောင့်မလေးရှားနိုင်ငံလက်ရှိဘာနာယင်းနေ့ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာပထမ၃လပတ်အတွင်းအနည်းဆုံးဖြစ်နေတာကိုဒီကနေ့ထုတ်ပြန်တဲ့အစိုးရရဲ့အကြေညာတွေမှာတွေ့ရပါတယ်။ဆယ်စုနှစ်တစ်ခုကျော်တွင်သာပထမဆုံးအချိန်လည်းဖြစ်ပါတယ်။ပြည်တွင်းကုန်ထုတ်လုပ်မှုတန်ဖိုး GDP ကဇန်နဝါရီလကနေမတ်လအတွင်း 3.9 ရာခိုင်နှုန်းတက်ခဲ့ပေမဲ့ပြီးခဲ့တဲ့ဗန်နာရီနဲ့အလားတူကာလမှာတော့ 3.6 ရာခိုင်နှုန်းထိတက်ခဲ့တယ်လို့ပဟိုဘဏ်ကထုတ်ပြန်ပါတယ်။ကမ္ဘာစီးပွားရေးပြတ်ကန့်နဲ့ကြုံခဲ့ရတဲ့2009ခုနှစ်နောက်ပိုင်းမလေးရှားရဲ့စီးပွားရေးတိုးတက်မှုနှုန်းအနှိမ့်ဆုံးလည်းဖြစ်ပါတယ်။ပြည်တွင်းစားသုံးသူတွေကြောင့်ဒီအနေအထားထိတိုးတက်မှုရှိပေမဲ့ကာယောဂါကိရကိုဒုတိယ3လပတ်မှာအပြေအဝကျောင်းရောင်းနိုင်ရရှိတယ်လို့လည်းကြွမ်းကျင်သူတွေကသုံးသပ်ထားပါတယ်။ဒီကနေ့ညအတွက်ထိတိုင်းရသတင်းတွေကတော့ဒီလောက်ပါပဲရှင်။အခုဆက်လက်ပြီးတော့ COVID-19 ကာယောဂါဆိုင်ရာသတင်းဆောင်မတွေနဲ့အတူတင်ဆက်နေကြအပတ်စဉ်ကဏ္ဍတွေကိုထုတ်လင်းသွားမှာဖြစ်ပါတယ်။
မြန်မာမှာ COVID-19 ရောဂါကူးစက်မှုတွေကိုတားဆီးနိုင်ဖို့အတွက်တနိုင်ငံလုံးအတိုင်းအတာအနေနဲ့မြို့နယ်အလိုက် COVID-19 ကာကွယ်ထိန်းချုပ်ကုသရေးကော်မတီတွေကဦးဆောင်ပြီးနှာခေါင်းစည်းတက်ရေးလှုပ်ရှားမှု mask campaign တွေကိုကြဲကြဲပြန့်ပြန့်လှုပ်လာနေတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအိမ်တနာထုံးပါမြို့နယ်အလိုက် COVID-19 ကာကွယ်ထိန်းချုပ်ကုသရေးကော်မတီတွေကဦးဆောင်ပြီးလူငယ်နှာခေါင်းစည်းတက်ကြဖို့လှုပ်ရှားမှုတွေကိုတနိုင်ငံလုံးအတိုင်းအတာအနေနဲ့ကြဲကြဲပြန့်ပြန့်လှုပ်လာနေပါတယ်။လူတွေနှာခေါင်းစည်းတက်နိုင်ဖို့အတွက်အဝေးနဲ့ချုပ်လုပ်ထားတဲ့နှာခေါင်းစည်းတွေကိုအခမဲ့ပေးဝေတာမျိုးတွေလည်းလုပ်နေပါတယ်။နှာခေါင်းစည်းမတက်ပဲအပြင်ထွက်လာသူတွေကိုတက်ဆိုင်ရာတိုင်းနဲ့ပြည်နယ်အလိုက်တက်မှတ်ထားတဲ့ပြည်ထောင်တွေအတိုင်းအရေးယူတာတွေကိုလည်းလှုပ်လာနေပါတယ်။ရန်ကုန်တိုင်းမှာတော့နှာခေါင်းစည်းဝယ်ဖို့အခက်အခဲရှိသူတွေကိုအခမဲ့ပေးဝေတာတွေလုပ်နေပြီးနှာခေါင်းစည်းမတက်ပဲအပြင်ထွက်လာသူတွေကိုလိုက်လံဖမ်းဆီးနေပြီးတော့ပြည်ထောင်အဖြစ်ဒဏ်ငွေ9000ချမှတ်ထားပါတယ်။နှာခေါင်းစည်းတွေများများပေးဝေနိုင်ဖို့အလှူရှင်တွေနဲ့ချိတ်ဆက်ဆောင်ရွက်နေတယ်ဆိုတဲ့အကြောင်းကိုတင်ခန်းကျွတ်မြို့နယ်တိုင်းဟွတ်တော်ကိုယ်စားလှယ်ဦးမေဘုံလက်ကအခုလိုပြောပါတယ်
။အခုလောလောဆယ်မှန်းတော့တိုင်းတော်နှစ်ခုပေါ့နော်နှစ်ခုပေါ့အဲ့ဒါအခုဒီနေ့တော့ကျွန်တော်တို့က mask အခု1000လောက်ကျွန်တော်တို့ဝေဖို့ရှိတယ်။ဒါအလှူရှင်တွေလည်းဒါဖိတ်ခေါ်တာရှိတယ်ပေါ့နော်အဲ့တော့ mask အလှူငွေရရှိမှုပေါ်မှာမူတည်ပြီးတော့ကျွန်တော်တို့တက်နိုင်မြခက်မြများပေါ့အရေးအတွက်ခက်မြများဝေဝါဖို့တော့ကျွန်တော်တို့စဉ်းစားနေပါတယ်။ရန်ကုန်မှာတော့ခုနေ့ကထုတ်မနေ့ကထုတ်တဲ့ကြေညာချက်မှာတော့ဘလူးမူဝင်ကြီးကတော့9000လို့ပြောတာပေါ့နော်အဲ့တော့အဲ့9000နဲ့ပဲသွားမဲ့သဘောရှိတယ်ဒါတော့ mask ပြန်ရောင်းတဲ့ပုံစံမျိုးမဟုတ်တော့ဟိုဒီတိုင်း9000ပဲဟိုဆောင်းမဲ့သဘောဖြစ်တယ်ပေါ့နော်အဲ့ဒါကြောင့်မို့ကျွန်တော်ကတော့နှစ်ပိုင်းလောက်ရမှာပေါ့နော်ဒီဖက်ကလည်းတန်ရိုက်ဖို့လောက်တာဖြစ်တယ်လို့တစ်ဖက်မှာလည်းဟုတ်ပြီမတက်နိုင်တဲ့သူတွေဘယ်လိုဝင်မလဲအဲ့တော့ဒီ distribution တော့ရှူမဲ့ model တစ်ခုရယ်နောက်ပြီးကတော့ဒီဘောနဲ့ရောင်းမဲ့ model လို့အဲ့နှစ်ခုကိုပါတွဲလုံးမှရလိမ့်မယ်အဲ့လိုမှတွဲမလို့ပဲနဲ့လှူရလူလည်းမရှိဘူးဒီဘောနဲ့ဝယ်လို့မရအောင်အဲ့တော့ဒီဘက်မှာတန်ရိုက်တဲ့ပြဿနာတွေကတော်တော်ကြီးလာအောင်ပေါ့နော်အဲ့တော့အဲ့နှစ်ခုကိုတော့ကျွန်တော်တို့ကဒါအစိုးရကဒါမျှပြီးတော့လုပ်စီနေတယ်ဟုတ
်မန္တလေးတိုင်းဒေသကြီးမှာတော့လူတိုင်းနှာခေါင်းစည်းတက်ကြဖို့ကိစ္စကိုဆောင်ရွက်ထားတာနဲ့ပတ်သက်လို့ချမ်းအေးတာဆန်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမျိုးနိုင်ကအခုလိုပြောပါတယ
်ကျွန်တော်တို့ကတော့တက်နိုင်သေးတော့ကိုကတော့တိုင်းစိုးရပွင့်နေရတော့ဒီ mask တွေဟိုလူတိုင်းတက်နိုင်အောင်တစ်ခုအနည်းဆုံးတစ်ယောက်နှစ်ခုစီလောက်ရရှိအောင်ဆိုရင်စီမံချက်နဲ့လေဒီဟိုကိုဝေး mask ကိုလုပ်နေရမယ်ဒီဒါရင်းလေးကျွန်တော်တို့ဟိုတိုင်းပြည်နယ်လိုက်တယ်ဟိုတာဝန်ပေးပြီးချုပ်ကြပြီးတော့မြို့နယ်လိုက်တယ်လည်းပေးရဒီလိုပဲအကုန်လုံးဒီမန္တလေးတိုင်းမှာရှိတဲ့မြို့နယ်တွေအကုန်လုံးဒီ mask နဲ့ဒီတွေနှစ်ခုလောက်ကြီးရနိုင်အောင်ဆိုတဲ့ကြီးရဲချင်းနဲ့ပဲဆောင်ရွက်နေတာပေါ့
အခုချိန်မှာနှာခေါင်းစည်းတက်ကြဖို့အတွက်ပြည်နာပေးတာတွေအပြင်နှာခေါင်းစည်းတက်ပုံတန်းကြီးချွတ်နီးတွေကိုပါစနစ်တကျဖြစ်စေဖို့အတွက်မြို့နယ်အလိုက်ကျန်းမာရေးဝန်ထမ်းတွေကပြည်နာပေးလုပ်ငန်းတွေကိုလှုပ်လာနေကြတဲ့အကြောင်းကို COVID-19 ကာကွယ်ထိန်းချုပ်ကုသရေးကော်မတီဝင်ဒေါက်တာကျော်စွာဦးကအခုလိုပြောပါတယ
်ဒီချိန်မှာပို့ပြီးတော့ကျွန်တော်ကဟိုအားပြီးညှင့်တာလို့တော့အရင်တော့ကျွန်တော်တို့ကတက်ဖို့လောက်ပဲအခုကတော့ဟိုတက်ဖို့လည်းပြောမယ်ပညာလည်းပေးမယ်ပြီးရင်ဝုတ်ပုံချွတ်နီးပေါ့နော်အဲ့ဒါတော့နောက်ပြီးလို့ရှိရင်အကယ်၍များရုံတိုင်းတရားရေးအစိုးရဖွဲ့ကဒါနဲ့ပတ်သက်တဲ့အမိန့်ညွှန်ကြားချက်တခုဒါဂျန်ပေးရစနစ်ပါလာပြီဆိုရင်အဲ့ထဲမှာမပါအောင်ဆိုရင်ပညာပေးပါကျွန်တော်ထည့်ပြောင်းမှဖြစ်ပါတယ်။ဒါဒီဂျန်ပေးရထဲမှာကိုမပါအောင်ကိုတိုင်တိုက်နာဖို့ဆိုတာလေးပါကျွန်တော်ထည့်ပြောင်းမှဖြစ်ပါတယ
်။သခိုင်းတိုင်းဒေသကြီးရှမ်းပြည်နယ်နဲ့တနင်္သာရီတိုင်းဒေသကြီးစတဲ့ဒေသတွေမှာလည်းလူတိုင်းနှာခေါင်းစည်းတက်ကြဖို့လှုပ်ရှားမှုတွေကိုတက်ဆိုင်ရာမျိုးနဲ့အလိုက် COVID-19 ကာကွယ်ထိန်းချုပ်ကုသရေးကော်မတီတွေကဦးဆောင်ပြီးဆောင်ရွက်နေကြပါတယ်။COVID-19 ကာကွယ်ထိန်းချုပ်ကုသရေးဗဟိုကော်မတီကတော့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေကိုမေလ15ရက်နေ့အထိထပ်တိုးလိုက်နာကြဖို့ထုတ်ပြန်ထားပါတယ်။ဒါပေမဲ့အခုမေလ15ရက်နေ့ကနေဒီအမိန့်ကိုထပ်တိုးမတိုးမကျိန်းသေးသေးပေမဲ့လို့သက်ဆိုင်ရာဒီသန္ဓေရအမိန့်တွေကတော့ဆက်ရှိနေအောင်ပါပါ။အခုထုတ်ပြန်တဲ့ဒီသန္ဓေရအမိန့်တွေထဲမှာတော့ပြင်ပကိုထွက်တတ်ခါနှာခေါင်းစည်းကိုမဖြစ်မနေတတ်ဖို့အပြင်မလိုအပ်ဘဲလူငါးဦးထက်ပိုပြီးမစူဝေးဖို့ဆိုတာလည်းပါဝင်ပါတယ်။ဒီမှာအိမ်တနာထုံးမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
COVID-19 ရဲ့ထက်မှုကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးနဲ့ကုန်ထုတ်လုပ်မှုပိုင်းမှာဘလောက်ထိခိုက်ဆုံးရှုံးနေလဲဆိုတဲ့စမ်းသပ်မှု impact assessment ကိုမြန်မာနိုင်ငံကုန်သည်စက်မှုအသိချုပ်ကကောက်ယူနေတယ်ဆိုတာကိုပြောပြပေးသွားပါမယ်။ COVID-19 ကပ္ပကပ်ပြီးကြောင့်စီးပွားရေးထိခိုက်မှုတွေကိုဘယ်လိုကုစားမလဲဆိုတဲ့ပြည်အောင်စုအစိုးရလုပ်နေတဲ့အစီအစဉ်ကိုအထောက်အကူပေးဖို့အခုလိုစီးပွားရေးလုပ်ငန်းတွေရဲ့အခြေအနေအကဲထက်မှုကိုလုံဆောင်ပေးနေတာဖြစ်တယ်လို့ပြောပါရစေ။အစိုးရရဲ့မြမစီးပွားရေးတခုလုံးအခြေအနေအကဲဖြတ်မှုကိုအကူအညီပေးဖို့ကုန်တယ်ဆက်မှုအတင်းချုပ်ဘက်ကဘလို့ပါဝင်နေတယ်ဆိုတာကိုအဲ့ဒီအတင်းချုပ်ရဲ့အလို့အမှုဆောင်ဦးအောင်ကြည်စိုးက VOA ကိုခုလိုပြောပြသွားခဲ့ပါတယ်
။ကုမ္ပဏီတရားကဏ္ဍပေါ့နော်400လား500လားလောက်တော့ရှိမှတင်ပါတယ်။အဲ့ဒါကိုဟိုဆာဗေးလေးလုပ်လိုက်တဲ့ပေါ့ကွယ်။ပြီးလူနေပြီတင်ပါတယ်လောက်တော့လုပ်နေပါတယ်။ဘလူကန်ကန်နာလေဆိုတော့ private sector ရဲ့ဟိုစုစည်းဖြစ်နေတဲ့ဖွဲ့စည်းတစ်ခုအနေနဲ့ government ကိုဥရောပကဒါဘက်ဆက်တာတွေကတော့ဘောနောပို့ပြီးတော့ pickup မြန်နိုင်တယ်ဘက်ဆက်တာတွေကတော့ဖြစ်နိုင်တယ်ဘောနောအဲ့လိုဆိုတော့အဲ့လိုမျိုး base ပေါ်သူမြေအဓိကတော့government ရဲ့ကိုလက်ရှိသူတို့တောင်းနေတဲ့ plan နဲ့တစ်ဆင်ဖွဲ့စည်း stakeholder တွေနဲ့ဆွေးနွေးမယ်ဆိုတဲ့အားလေးလည်းရှိပါတယ်
ဟုတ်
တော့ဦးတော့အဲ့ဒီအတွက်ကိုရောမစစ်စရာအနေနဲ့ already ဖြစ်အောင်ပြင်ဆင်နေတဲ့ဘိုင်းပေါ့နော်။ဘယ်တိုင်းကြီးဒီ SME နဲ့ဟိုနဲ့စတာများချုပ်ငုံမိအောင်လုပ်နေပါတယ်
။ဒီစစ်တမ်းမှာကုန်ထုတ်လုပ်မှုလုပ်ငန်းတွေ၊မင်ဆောင်မှုလုပ်ငန်းတွေနဲ့ကုန်သွယ်ရေးလုပ်ငန်းတွေစတဲ့လုပ်ငန်းတွေကိုတောင်းကောက်ယူသွားတာဖြစ်တယ်လို့ကုန်တယ်ဆက်မှုအသင်းချုပ်ကပြောပါတယ်။ကောက်ယူတာမှာလည်းရန်ကုန်တိုင်းဒေသကြီးတွင်းကလုပ်ငန်းအများစုပါဝင်ပြီးနယ်ဘက်ကလုပ်ငန်းတွေအနည်းငယ်သာပါဝင်တယ်လို့ပြောပါလေလာမဲ့ဂျွန်လာကုံလောက်မှာတော့စီးပွားရေးထိခိုက်မှုအခြေအနေအကဲထက်မှုတွေကိုအချောတက်ပြီးစီးအောင်ဆောင်ရွက်သွားမယ်လို့ရင်းနှီးညွှန်းနှံမှုနဲ့နိုင်ငံသားစီးပွားဆက်သွယ်ရေးဝန်ကြီးဌာနကအမြဲတမ်းအတွင်းဝင်ဦးအောင်နိုင်ဦးကပြောဆိုထားပြီးတာရှိပါတယ်အဲဒီကနေနောက်ထပ်ကုစားရေးအစီအစဉ်တွေနဲ့ဆက်ပြီးအကောင့်ထည့်ဖော်ရမယ့်လုပ်ငန်းစဉ်တွေထပ်ပေါ်လာလိမ့်မယ်လို့ဦးအောင်နိုင်ဦးကပြောထားတာပါစီဝါရေးကဏ္ဍအစုံနေပေဆုံးပြန်လည်ထူထောင်ပေးနိုင်တဲ့ကိုဗစ် -19 ဗက်ဆုံတုံ့ပြန်ရေးစီမံချက်ကိုလည်းထူထောင်လှုပ်ဆောင်သွားဖို့လည်းလှုပ်ဆောင်နေတယ်လို့အစိုးရဘက်ကထုတ်ပြန်ထားပါတယ်။ကိုဗစ် -19 ရဲ့ရိုက်ခတ်မှုကြောင့်ထိခိုက်သွားရတဲ့စီဝါရေးလုပ်ငန်းတွေအပေါ်ပြန်လည်ဆန်းစစ်တဲ့စီဝါရေးစစ်တမ်းအပြင်ကျန်းမာရေးနဲ့လူမှုရေးထိခိုက်မှုတွေဆန်းစစ်ကဲထက်ထားတဲ့စစ်တမ်းတစ်ခုကိုလည်းကောက်ယူပေးနေတယ်လို့အဲ့ဒီအပိုင်းကိုတာဝန်ယူကောက်ပေးနေတဲ့ကုန်တယ်ဆက်မှုအစင်းချုပ် UMSCI ကဒေါက်တာမောင်မောင်လေးကCEO ကိုခုလိုပြောပါတ
ယ်ပြက်လက်မှုမရှိအောင်ရင်ပေါ့တော့တနေ့လုံးမှာတနေ့စားရမယ်သူ့လူတွေရဲ့မိသားစုတွေကိုပံ့ပိုးဖို့ပါပဲသူ့လိုအပ်ချက်ကိုလိုအပ်တဲ့နေရာမှာလိုအပ်သလိုဖြည့်စည်းပေးသွားဖို့အလုပ်တာပါဟိုတိုင်းအစိုးရအနေနဲ့ပဲတွဲတွဲပြီးတော့ဒါကိုဆရာအင်္ဂရုဦးရဲ့ပြည်နယ်နဲ့တိုင်းဟိုကုန်တယ်ဆက်မှုအတင်းအနေနဲ့ဟိုတွဲပြီးတော့သူလုပ်နေတာပါဒါတော့ဒေသအသီးသီးမှာလိုအပ်တဲ့အတိုင်းကိုဟိုနိုင်ငံတော်ပံ့ပိုးတဲ့အနေနဲ့ပါ
ဒီလိုကောက်ယူလာမှာတော့စက်ယုံအလုံးယုံတွေတွေ့ကြုံရတဲ့နိနာမှုတွေပါဝင်တယ်လို့ဝန်ထမ်းအလုပ်သမားတွေနဲ့ပတ်သက်တဲ့အခြေအနေကျန်းမာရေးစောင့်ရှောက်မှုပိုင်းနဲ့ခန်းစား권တွေနဲ့ပတ်သက်တာတွေကိုလည်းထည့်သွင်းထားတယ်လို့ပြောပါတယ်လက်ရှိမှာတော့စက်ယုံအလုံးယုံတွေကိုပြန်လဲစီစစ်ခွင့်ပြုပေးနေပြီမဲ့ကိုဗစ်ကပ်ဘေးဆိုင်ရာအခြေအနေတွေကြောင့်စက်ယုံအလုံးယုံတချို့မလဲပတ်နိုင်တာတွေကြုံနေရတယ်လို့ရွှေလင်းမန်းစက်မှုဆိုဥက္ကဋ္ဌဦးရဲတောင်းကပြောပါတယ
်အခုစက်ယုံလုံးယုံတော်တော်များများတော့ဖွင့်ခွင့်ရအောင်ပြင်ဆင်နေပါပြီစက်ယုံ200လောက်ဖွင့်ခွင့်ရပါပါပြီစက်ယုံတွေကဘယ်စက်ယုံမဆိုအားလုံးညာနှုံးပြပြန်ဖွင့်နေဆိုတာမရှိနိုင်ဘူးဆန်ဆက်တို့အေးကန်းတို့ဟာမျိုးကတော့လူနည်းနည်းပဲတုံးတဲ့လုပ်ငန်းတွေကြတော့အဆင်ပြေတယ်တော့သူရမ်းနေတာပေါ့နော်ဒါပေမဲ့လည်းဝယ်လိုအားတွေအများကြီးကျသွားတယ်
။ရန်ကုန်တိုင်းကုန်တယ်ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းကအတွင်းရေးမှူးဒေါက်တာမြင့်ဦးကတော့စစ်တမ်းကောက်ယူမှုကမြေပြင်ကိုတကယ်လွှမ်းခြုံနိုင်မှသာစီးပွားရေးကိုပြန်လည်ကုစားနိုင်မယ်လို့ပြောဆိုလိုက်ပါတယ်။လက်ရှိမှာတော့စက်ယုံအလုံးယုံ6ဝက်နီးပါးပြန်လည်လက်ပတ်နိုင်ခြင်းမရှိသေးသလိုအသေးစားလုပ်ငန်းတွေရဲ့60ရာခိုင်နှုန်းရှိတဲ့စားတောက်ကုန်လုပ်ငန်းတွေနဲ့အိမ်တွင်းစက်မှုလုပ်ငန်းတွေရဲ့80ရာခိုင်နှုန်းရှိတဲ့မိုက်ခရိုလုပ်ငန်းတွေရပ်နားထားရတဲ့အခြေနစ်နာမှုတွေရှိခဲ့တယ်လို့ကုန်တယ်စက်မှုအသင်းချုပ်ကပြောပါတယ်။လက်တော်မှာတော့အသေးစိတ်ဆုံးရှုံးမှုပမာဏကိုကောက်ယူနေစေဖြစ်တယ်လို့ပြောပါတယ်ရှင်။ကျွန်မမိခါပါ။ရန်ကုန်ကနေသတင်းပေးပို့နေတာဖြစ်ပါတယ်ရှင်။
ယူအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ COVID-19 ကပ်ရောဂါရင်ဆိုင်နေရစေ American ပြည်ထောင်စုမှာမေလဇန်ပိုင်းကစပြီးစီးပွားရေးလုပ်ငန်းတချို့ဖြစ်ဖြစ်ချင်းစတင်ဖွင့်လှစ်ခဲ့ပေမဲ့ပုံမှန်အခြေအနေတွေဘယ်တော့ပြန်ရောက်မလဲ။ဒီလိုပုံမှန်အခြေအနေဆိုတာကလည်းဘလို့ပုံစံမျိုးဖြစ်မလဲစတဲ့ကပ်ရောဂါကူးစက်မှုတန်းကိုကြုံတွေ့ရတဲ့မြန်မာအမေရိကန်တွေကစိုးရိမ်နေကြပါတယ်။အမေရိကန်မှာကပ်ရောဂါစတင်ကြုံတွေ့ပြီးနှစ်လအကြာကန့်သက်ထိန်းချုပ်မှုတွေကိုဖြေလျှော့ပြီးစီးပွားရေးလုပ်ငန်းတွေပြန်လည်လည်ပတ်နိုင်ရေးဘလို့အခြေအနေတွေရှိနေတယ်လဲဆိုတာကိုတင်ပြမှာပါရှင်။ကျွန်မအင်ဂျင်နိုင်ပါ လောလောဆယ်မှာတော့ယောဂကုသမှုအခြေအနေပေါ်မူတည်ပြီးတင်းနေအလိုက်စီးပွားရေးလုပ်ငန်းတစ်စိတ်တစ်ပိုင်းတစ်ချို့ကိုဧပြီလကုန်မေလဇန်ပိုင်းကစပြီးဖြည်းဖြည်းချင်းဖွင့်လှစ်နေပါတယ်ယောဂကုသမှုအစိုးရဆုံးနဲ့ဗဟုအချက်ချဖြစ်ခဲ့တဲ့နယူးယောက်မြို့မှာအလုပ်လုပ်ကိုင်နေတဲ့ကိုစော်လက်ကတော့လူတွေကိုယ်တိုင်ယောဂကုမာကိုစိုးရိမ်နေစေဖြစ်ပြီးအိမ်မှာပဲနေကြစေဖြစ်တယ်လို့ VOE ကပြောပါတယ
်။အခုကဘယ်လိုဖြစ်လဲဆိုတော့ဖွင့်နေတာပြောတာကြာအခုစကားပေါ်မှာဆိုလည်းလူက10ယောက်မပြည့်ဘူးပြောရတယ်နော်။အများဆုံးဆိုတာ10ယောက်လောက်ပဲမြင်တယ်။ကျွန်တော်တို့အခုဆင်းနေဆိုတာလည်းနေ့တစ်ပိုင်းပဲဆင်းတာ။နေ့တစ်ပိုင်းပဲဆင်းနေဆိုတာဆိုင်ကြီးကလည်းမဖြစ်နေဆိုတော့သောဘုဒ္ဓနဲ့ဖြစ်တဲ့ကောင်ပဲ့လေဟိုကိုယ့်ရဲ့မိတ်တွေကလည်းပြတ်သွားမှာဖွင့်နေတော့လေလူကမလာဘူးအဲ့တော့ဒါဆိုင်ပဲကြည့်ကြည့်လာလိုက်နှစ်ယောက်သုံးယောက်လာလိုက်ကြောက်သွားလိုက်အဲ့တော့အလုပ်ကစီးပွားရေးကဖွင့်တာဖွင့်တယ်စီးပွားရေးကမကောင်းဘူးမကောင်းတော့စီးရလည်းမရှိဘယ်ကကုလို့ကုမလည်းမသိတော့လူတွေကအိမ်ထဲမှာပဲနေတာများတော်ရုံတော့အဝတ်ဝတ်တော်ဆောက်ဆောင်ရမှာပြောရတာသားတော့ဘိုးအပ်တဲ့ဟာပဲဝယ်
နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကူမိုကတော့တနင်္လာနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအများပြည်သူအပန်းထီတဲ့နေရာတချို့ကိုမေလ15ရက်နေ့မှာပြန်လည်ဖွင့်လှစ်ဖို့ရှိကြောင်းပြောကြားခဲ့ပြီးအခြေအနေတွေကိုကြက်ကြက်မက်မက်စောင့်ကြည့်သွားမှာဖြစ်တယ်လို့ဆိုပါတယ်။ကန်ယောဂါကြောင့်လုပ်ငန်းတွေထိခိုက်ဆုံးရှုံးခဲ့ရတဲ့နယူးယောက်ထက်ပြည်နယ်ဘာဖလိုမြို့က recycling tumbling plastic ဘူးတွေဝယ်ယူတဲ့အသေးစားလုပ်ငန်းပိုင်ရှင်ဦးစော်ဝင်းကတော့အမေရိကန်မှာပုံမှန်စီးပွားရေးလုပ်ငန်းတွေပြန်ပြီးလည်ပတ်ဖို့ဒီနေ့အကုန်ပိုင်းလောက်ထိတောင်မသေးကြအနေအထားမျိုးရှိနေတယ်လို့ VOE ကပြောပါတယ
်ကျွန်တော်သဘောကတော့ပြန်ဖွင့်လာတယ်လိုအပ်ချက်ရပြန်ဖွင့်လာတယ်ဖွင့်တယ်လေသို့တော့ဖွင့်လာနေပဲချက်ချင်းယူဟိုပုံမှန်အနေအထားကြီးပုံစံမျိုးချက်ချင်းဟုန်တိုင်းကျပြီးတော့ဟိုအာရပါရဖွင့်လာမျိုးတွေစတော့ဆိုင်တွေဘားတွေအဲ့လိုမျိုးတွေဝင်ထွက်မယ်သုံးတယ်ဆိုတာမျိုးတွေဟိုအခြားလူရင်းထိတွေ့ပြီးလောက်ရတဲ့စန္ဒလိုဟာမျိုးနေစလုံးလိုဟာမျိုးဒါတွေဆိုရင်တော့အခုချိန်မှာချက်ချင်းယူရုပ်တရက်ပြန်လုပ်အချိန်ဟုန်နဲ့ပြန်လုပ်ဖို့အတွက်ကိုတော်တော်လေးကိုကြီးဆိုင်ရမယ်မဖြစ်နိုင်သေးဘူးနော်အနေရည်တက်ပြီးကြုံရနိုင်ရည်စီပေးတယ
်အမေရိကန်မှာကိုဗစ်ရောဂါကူးစက်မှုဟာပြည်နယ်အလိုက်ကွာခြားတဲ့အထက်မှာအသက်သာဆုံးနဲ့ထိန်းချုပ်နိုင်တဲ့အနေအထားရှိနေတဲ့ပြည်နယ်ကတော့ကယ်လီဖိုးနီးယားဖြစ်ပါတယ်နေအိမ်မှာပဲနေဖို့ကန့်သတ်ချက်တွေကိုမေလဇန်ပိုင်းမှာစတင်ဖြေလျှော့ပေးခဲ့ပြီးမေလ၄ရက်နေ့ကစလို့အဝတ်အစားဖက်ရှင်ဆိုင်ပန်းရောင်းဆိုင်တွေနဲ့စာအုပ်ဆိုင်တွေစတဲ့လက်နေရောင်းချတဲ့ဆိုင်တချို့ကိုပြန်လည်ဖွင့်လှစ်ခွင့်ပြုခဲ့ပါတယ်။ဒါပေမဲ့လည်းအခုချိန်ထိဗိုင်းရပ်စ်ကာကွယ်ဆေးမရှိသေးတာဗိုင်းရပ်စ်နဲ့ပတ်သက်လို့အသေးချာမသိသေးတဲ့အတွက်လူတအုပ်နဲ့တအုပ်အကွာအဝေးနဲ့နေဖို့နှာခေါင်းဆီးတက်ဖို့လက်ကိုမကြာခဏဆေးဖို့စတာတွေကိုတော့မဖြစ်မနေလိုက်နာဖို့လိုအပ်နေကြောင်းကယ်လီဖိုးနီးယားပြည်နယ်အထွေထွေယောဂကုသမားတော်ဒေါက်တာမိုးဆန်းက VOE ကိုပြောပါတယ
်။ကျွန်တော်တို့လက်ရှိအခြေအနေကတော့ control ဖြစ်တယ်ဆိုရင်လည်းကျွန်တော်အရာတိုင်းကဟိုယတိပြည့်ကြီးဆုံးဖြတ်ချက်ချလို့မရသေးဘူးနော်။ဘာဖြစ်လာမလဲဆိုတာဘာမှမသိဘူး။ဒီဗိုင်းရပ်စ်ကလည်းအခုကလောလောလတ်လတ်အသေဖြစ်နေတယ်လူတိုင်းအတွက်ကဒါကအသေဆန်းလို့ဖြစ်နေတော့ကျွန်တော်တို့တတ်နိုင်ကြလောက်တော့ social distancing တို့ဒီ hand hygiene တို့ဒီ mask တို့ကိုအတိအကျထားပြီးတော့ဆက်လုပ်ရမယ်ဆိုရင်တော့ဒါအကောင်းဆုံးပေါ့နော်။ vaccine မထွက်ချင်းကတော့ကျွန်တော်ထင်တယ်ဒီလူရရဲ့ဒီ daily practice ကိုအတိအကျကျင့်သုံးဖို့လိုမယ်လို့ထင်ပါတယ်ခင်ဗျာ
။ coronavirus ကရောဂါအပြင်းထန်ကြုံတွေ့ခဲ့ရတဲ့အမေရိကန်ပြည်ထောင်စုမှာစီးပွားရေးလုပ်ငန်းတွေနဲ့စာသင်ကျောင်းတွေပြန်လည်ဖွင့်လှစ်နိုင်ရေးအင်္ဂါနေ့ကအမေရိကန်အထက်လွှတ်တော်မှ video conference ကျင်းပပွဲပြုလုပ်ခဲ့ပါတယ်။အဲ့ဒီမှာအမေရိကန်ကူးစက်ရောဂါထိပ်တန်းကျွမ်းကျင်သူဒေါက်တာအန်ထိုနီဖောက်ချီကတော့စီးပွားရေးလုပ်ငန်းတွေကိုအလင်းစလိုပြန်လည်ဖွင့်လှစ်မယ်ဆိုရင်နောက်တစ်ချိန်ရောဂါကူးစက်မှုအန္တရာယ်ကြီးကြီးမားမားကိုရင်ဆိုင်ရဖို့ရှိကြောင်းကျင်းပပွဲမှာတတိပေးပြောဆိုခဲ့ပါတယ်။ပုံမှန်အခြေအနေမျိုးပြန်လည်စတင်တာမျိုးမလုပ်ခင်လူတွေမှာဗိုင်းရပ်စ်ရှိမရှိစစ်ဆေးမှုတွေကိုမဖြစ်မနေလုပ်ဖို့ဒေါက်တာဖောက်စီကအကြံပြုခဲ့ပါတယ်ရှင်
။ထိုင်းမလေးနယ်စပ်နာရာတီဝခရိုင်စဟိုင်းခိုလုံမြို့မှာလူပွဲသားကနေခေါ်လာပြီးကိုဗစ် -19 ကာလမှာပိတ်မိနေတဲ့မြန်မာနိုင်ငံသား20ကမြန်မာတန်ရုံးကိုအကူအညီတောင်းလာကြောင်းထိုင်းစစ်တပ်ကကူညီကယ်ဆယ်ခဲ့ပြီးမြန်မာဘက်ကိုလွှဲပြောင်းပေးမယ်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။ကျမအေးမှာပါ။ထိုင်းမလေးနယ်စပ်နာရာတီဝခရိုင်ထဲမှာအစာရေစာပြတ်ပြီးပိတ်မိနေတဲ့မြန်မာနိုင်ငံသားတွေကိုထိုင်းနိုင်ငံမြန်မာတန်ရုံးကနေအကူအညီတောင်းလာကြောင်းထိုင်းစစ်တပ်နဲ့ ये रे का मेला सतोया ने मातायो को युगे बारे तुरोरी हा लुपों गुखाया दुरी पिचाओ ठाईने ने मा अनावाई ने गो भादा प्यान पी कुनी सांये पी ने रे उसाई ये का प्योप्या बारे
अभी का मलेशिया तो आमे सो भी तो टिकी लाइजों में जाने भी खोला रे ये मा वो ये मा तमे सेरे जो भी दिया वो पी आ रे को ना पास वो लोग जाम लो उगे सो भी तो इन्हें जाना ने भी तो टिकी लाइजों में जाने भी खोला खोला भी तो पांगा वो फिर भी जो मले ने जा तो या मले ने जा या भी तो बालो ले तो 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 खाने कूड़े में पी नहीं था भी तो लोगे बोला ने भी तो मिलो ही लाई लाभी है वो ना तभी तो वो नमरे टाइम का रिम सब लोग वाले मिसी कुछ इस इजारे में मैं बोला क्यों रे लोगों ने बालू मिया रही हुआ ना ना जाने कई गाने तो बालू मिया रही ना जाने कोई मावे तो आमे चुरे खाते रहो अबे तो वो बोला कोई वाले कई लाए
तुरु हा थाई नहीं है ने वो लोगे रे नला खांगा यौसी लागे भी कोबी काला
ขยายตะคู่เนี่ยตะคู่ไม่จ่อยได้เฉยมาอวินถั่วติไปสู่กั้นตัดท่าได้เฉยมลีซาเนี่ยจะมาไปมีนี่ล่ะဖြစ်ไปเนี่ยญาติไปมีดาเนี่ยปัดตะโลไทยနိုင်ငံဘာကောင်းမြန်မာတိုင်ယုံကအခုညီတောက်ခံလာကြောင်းไทยစစ်တပ်နဲ့ไทยနာဝကတွေကသူတို့ပြိမိနေတဲ့နေရာကိုရှာဖွေပေးခဲ့ပြီးไทยစစ်တပ်ထဲကိုခေါ်သွားခဲ့တယ်လို့ဆိုပါတယ်ဒီတက်ကလာဝကတော့တက်ချင်းကြီးတယ်ကလေးတွေရှိတဲ့နေရာကိုGUS4ပေးလိုက်တယ
ဟုတ်ကဲ့ဒီဘက်ကတော့စစ်တပ်ကမှအရင်ထားလိုက်တဲ့ထားပြီးမှလာဝကအောင်ပြန်ပြီးတော့လွှဲပေးရလာဝကအနေနဲ့ကတော့ပြန်လွှဲပေးမှာပါအမေရိကန်နိုင်ငံသားအိတ်ဌာနရဲ့လူကုန်ကူးမှုနဲ့ပတ်သက်တဲ့အစီရင်ခံစာမှာတော့ထိုင်းမှာလူကုန်ကူးမှုတက်ပြည့်ရေးကိုပြင်းပြထန်ထန်လှုပ်လာတာကြောင့်တရားတူစောင့်ကြည့်အဆင့်ထိပြန်ပြီးတိုးမြှင့်ပေးခဲ့ပါတယ်ဒါပေမဲ့ထိုင်းနိုင်ငံမှာ လူကုန်ကူးမှုတွေရှိနေသေးတယ်လို့ရေလုံငန်းတွေမှာလည်းရှေ့ပြောင်းလုပ်သားတွေကိုကျေးဇူးနဲ့တပွဲခိုင်းစေထားတာတွေရှိတော့မဲဆိုပြီးလူခွင့်ရေးဖွဲ့တွေကဝေဖန်ထားပါတယ်ဒီလိုအခြေအနေတွေကြောင့်ပဲထိုင်းနိုင်ငံဟာအီဘီလာကစပြီးအမေရိကန်နိုင်ငံကပေးအပ်ထားတဲ့ကုန်သွယ်မှုအထူးခွင့်ရေး GSC ကိုဆုံးရှုံးခဲ့တာဖြစ်ပါတယ်။ထိုင်းနဲ့ချိန်ဆက်နေတဲ့အိန္ဒိယမြန်မာနိုင်ငံကိုတော့စောင့်ကြည့်အဆင့်တရားတူးကနေလျှော့ချလိုက်ပြီးအစိုးရအဆင့်တရားသတိအဆင့်ကိုတတ်မှတ်ထားတာပါ။အခုလိုမျိုးတရားသတိကိုအဆင့်လျှော့ချတတ်မှတ်လိုက်ရတာဟာလူကုန်မှုပပျောက်ရေးဆိုင်ရာအနေဆုံးတတ်မှတ်ချက်တွေကိုအပြည့်အဝပြည့်မီအောင်မြန်မာအစိုးရဘက်ကလုံဆောင်နိုင်ခြင်းမရှိတယ်လို့အဲ့ဒီလိုပြည့်မီဖို
တာနဲ့ပတ်သက်လို့အရေးယူခံတွေတော်မယ်လို့တမတော်ဖက်ကပြောရှိမှာပဲအစိုးရအနေနဲ့တိုင်းသားရတားတွေကိုကာကွယ်ပေးဖို့လိုအပ်မယ်လို့ဝေဖန်ထောက်ပြမှုတွေရှိနေတဲ့သတင်းကိုပြောပြရှင်းပါတယ်ကျွန်တော်တတ်နိုင်ပါအခုရပိုင်းတွင်တမတော်တင်ခေါ်တစည်းပေါ်မှာလက်ပြန်ကျူတောက်ထားတဲ့လူ၅ယောက်ကိုတမတော်သားတွေကရိုက်နှက်ဆိတ်ဆင်းနေမြဲနေတဲ့ဗီဒီယိုဖိုင်လူမုန်းကွန်ရဲ့ပေါ်မှာထွက်ပေါ်လာပြီးနောက်အတော်လေးဝေဖန်တိုင်းတွေထွက်လာပါတယ်ရခိုင်နောက်ပိုင်းမှာရတားတွေကိုတားကနေဖန်စီနှိပ်စစ်စစ်တွေဆိုပြီးဒေသခံတွေလူခွင့်ရေးဖွဲ့တွေကမကြာခဏထောက်ပြခဲ့တာပါဒီကိစ္စနဲ့ပတ်သက်လို့စုံစမ်းစစ်ဆေးပြီးရေးယူဆောင်ရွက်တော့ဖို့လုပ်နေတယ်လို့တမတော်သတင်းနိုင်ငံကြေးရေးဖွဲ့ပြောခွင့်ရဗိုလ်ချုပ်ထွန်းထွန်းညီကပြောပါတယ
်အော်ဒီဗီဒီယိုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့စီစစ်နေပါတယ်စီစစ်ပြီးတော့တကယ်လို့စီစစ်တွေ့ရှိချက်ပေါ်မူတည်ပြီးတော့ကြတော့မှမှန်ကန်မှုရှိတာမရှိလားကျွန်တော်တို့စီစစ်နေတယ်စီစစ်မှုတွေ့ရှိမှုချက်ပေါ်မူတည်ပြီးတော့ကြတော့မှလိုအပ်တဲ့ဟိုရေးယူဆောင်ရွက်မှုလုပ်မှာပါဒါတွေကကျွန်တော်တို့ကသတ်မှတ်ထားတဲ့ဟိုစစ်စည်းကမ်းနေနဲ့လက်ကိုက်ညီခြင်းမရှိဘူးပေါ့နော်ဒါမှန်လားမမှန်လားစီစစ်နေတယ်စီစစ်နေရဲ့ပေါ်မှာမူတည်ပြီးတော့စီစစ်တွေ့ရှိချက်အရဆက်ပြီးဆောင်ရွက်မှာပါခုနကဗီဒီယိုဖိုင်မှာပေါ်ပါတဲ့ပုံစံမျိုးဖြစ်တာတော့ကျွန်တော်တို့ကဟိုလက်ခံလို့မရဘူးပေါ့နော်တကယ်မှန်တယ်ဆိုရင်တော့
အဲ့ဒီစစ်ဆေးခံရတဲ့ရတန်း၅ယောက်ဟာပြီးခဲ့တဲ့အပိလာကပုံနှကြောမျိုးနဲ့ကြောက်ဆိုက်ကြီးပါကဖမ်းဆီးခံထားရသူတွေဖြစ်တယ်လို့သူတို့ရဲ့မိသားစုဝင်တွေကတည်ပြုပြောဆိုကြပါတယ်။လက်ရှိချိန်မှာတပ်ဖွဲ့ကစစ်ဆေးနေတဲ့ရတားတွေကိုရိုက်နှက်မင်းမြန်တာဟာနိုင်ငံတကာရဲ့ရိုက်ခတ်မှုတွေလည်းရှိလာနိုင်တယ်လို့တိုင်းသားရေးလေလာသုံးသပ်သူဦးမောင်မောင်စိုးကပြောပါတယ
်။ရိုက်ခတ်မှုကရှိမှာပဲဗျာ။လည်းညွှန်ပြပြောကြမှာပဲ။တက်ကလည်းဒါအောက်ကအောက်ခြေရဲဘော်တွေဖြစ်ကြည့်လို့နာမှာသူတို့အေးအေးပြီးပါပြီလို့ပဲပြောနေမှာဖြစ်တယ်။ဒါပေမဲ့အေးအေးပြီးပါပြီလို့ပြောတဲ့နိုင်ငံသားအနေနဲ့လည်းသူကြရဲဖြစ်နေတယ်။ဘာကြောင့်ဆိုတော့တနေ့နေရာတွေမှာဒီလိုဖီဗီဒီယိုဖိုင်မှာထွက်တဲ့ကိစ္စတွေအများကြီးရှိတော့။နော်။အဲလိုဆွဆွမှုတွေအများကြီးရှိတဲ့အခါမှာ
တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်စစ်နယ်ပြည်မှာအရသာချစ်စေအေလိုတန်တရားရှိတဲ့သူတွေဖြစ်စေအခုလိုရိုက်နေမြင်းမြန်တာတွေကိုမလုံသိမ့်သလိုဒါဟာပြည်တွင်းမှာတမကနိုင်ငံတကာကပါလက်ခံနေစရာအကြောင်းမရှိဘူးလို့တိုင်းရင်းသားရေလေလာတုံးတတ်သူဦးမောင်မောင်စိုးကပြောပါတယ်ဒီကစားနဲ့ပတ်သက်လို့ကတော့အစိုးရဖန်ဖက်ကတဆုံးကြရတုံ့ပြန်ပြောဆိုတာမျိုးမရှိသေးပါဘူးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိ
ลาโพโลอะดโลอะยาตาฤโกกากุยเปโพโลอะเดโลเลตูกะสะเผ่อบาเดติกะอะเนรีกองกองมายเนเนอะนีเนตองวันยูเนเนเนยีเอเนเนตางาลีเยฉีเนตางาเลนะกันฉีเนโกดีเดปูบิ่อจานเราอะเตชาหนะนะสะสะลีลาโพอะลูอะเดอะกูอะเนเนลีตรุตีลาโมปี่ดงมูจานเราดูจินอะลูเนมาเนาะนาวบิ่อดะติตองเมียนเนเนียมาเนตูอะตีเดกูมาซัวรออูเอเดนพันซันโนอะ
ဒါတော့ဦးရည်တင်ဖန်ဆန်တော့အနယ်ရီလှုပ်တော့ကိုယ်စားလေးလှုပ်တော့မှာတင်냐လှုပ်ကြဘူးပြောကြတယ်ဒီရသပြီးဖိုင်တွက်လာတဲ့အချိန်မှာအနယ်ရီလှုပ်တော်မှာဒီအနယ်ရီသူ့အောက်တစ်ခေါက်တစ်ပါးလာမှာဘာသာမှမဆက်တာတွေ့ရလက်ရှိရှင်ဒီရခိုင်ငါးပွဲမှာ
အနေနဲ့ဒီခခံရမှုတွေကြောင့်ရခိုင်ပြည်ပခဘောနိုင်ငံတကာပေါ်အာယုံဆိုင်လာပါတယ်ဒီရဲ့ပိုင်းတွင်းမှာပဲကုလသမဂ္ဂလုံခြုံရေးကောင်စီမှာမြန်မာရေးတကားပိုက်ဆွေးနွေးဖို့ရှိနေပြီအဓိကအဖြစ်ရခိုင်ပြည်ပခကိုဆွေးနွေးမယ်လို့ယူဆရပါတယ်ရခိုင်ပြည်နယ်တွင်အရာသားတွေအခုလိုဘေးတောက်ခရောက်တာရှိသလိုထိခိုက်တိုက်ဆုံမှုတွေကြောင့်ရခိုင်ပြည်နယ်တွင်းမှာဆေးရဇဝမှုတွေလူသားမျိုးနွယ်ပ
တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းတရင်ဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဟတ်ရှုနိုင်ပါတယ်ခင်ဗျာ
။ဆရာရှင်ကအခုဆက်လက်နားဆင်ကြမယ်မြမအရေးသုံးသက်တဲ့အစီအစဉ်မှာတော့တက်မတော်မှာမျိုးဆက်သစ်ဘုံချုပ်တွေကိုအရေးကြီးတဲ့နေရာတွေမှာခံထားလာတဲ့ကိစ္စဟာတက်မတော်ရဲ့မြမနိုင်ငံရေးအပေါ်သဘောထားဘလောက်ပြောင်းလဲလာနိုင်တယ်လဲတကယ်တော့ပြောင်းလဲလာမယ်အလားအလာရှိသလားဆိုတဲ့ကိစ္စကိုမြန်မာအရေးဆုံးသက်သူဒေါက်တာတင်မောင်သန်းနဲ့ကျွန်တော်ကြောစံသားဆွေးနွေးသုံးသပ်ရတာဖြစ်ပါတယ်ဒီလိုမျိုးသက်သစ်ဗိုလ်ချုပ်တွေကိုအရေးပါတဲ့ရာထူးနေရာမှာခံထားရတဲ့ဆိုတဲ့ကိစ္စကိုဥတီမောင်သန်းကပထမဦးစွာအခုလိုစတင်သုံးသပ်ပါတယ်
ပုံမှန်အပြောင်းရွှေ့နဲ့ရာထူးတိုးတာလုပ်တယ်လို့ပဲယူဆတာပေါ့နော်တားတဲ့ပုံပြီးထူးထူးခြားခြားတော့ကျွန်တော်မညွှန်လင်းပါဘူးရည်ဘူးအဖြစ်တော့လူငယ်တွေဝင်လာတယ်အရင်နဲ့မတူတဲ့အတွေ့အကြုံတွေရခဲ့တဲ့လူတွေဝင်လာတယ်ဆိုလို့ရှိရင်တော့အဲ့ဒီအခွင့်အရေးမှာတစုံတရာတော့တည့်အောင်ရှိပါတယ်မရှိဘူးတော့မဟုတ်ပါဘူးဒါပေမဲ့ပြောင်းလဲတယ်လို့ပြောရတော့အောင်ပြောင်းလဲတစ်ခုဖြစ်ဖို့ဆိုရင်တော့လုံပိုင်ခွင့်ဖွဲ့စည်းတည်ဆောက်ထားဖို့ပြောင်းလဲဖို့လိုတယ်အဲ့ဒီလူငယ်တွေရောက်လာတာမဟုတ်လို့ရှိရင်တည်စေလုံပိုင်ခွင့်စနစ်နဲ့တည်ဆောက်ဖွဲ့စည်းထားပုံတွေအတိုင်းပဲအဲ့ဒီလူငယ်တွေကလည်းလိုက်ကရင်းနဲ့သူတို့ပါလူကြီးတွေလိုပဲဖောင်းပြန်ဖြစ်သွားတယ်။ဒါကစစ်တပ်မှမဟုတ်ဘူး။အုပ်ချုပ်မှုစနစ်တွေထဲမှာလည်းဒီတိုင်းပဲသွားတာကိုတွေ့ရတယ်ပေါ့နော်။ဒါကြောင့်ကျွန်တော်တို့ကကြည့်ပြီးဆိုလို့ရှိရင်ဒီရအတဲခတ်တဲ့လူတယောက်အနေနဲ့စနစ်အပြောင်းလဲအတွက်များဘာကိုလုပ်ရလဲဆိုတာကိုအဓိကထားပြီးတော့အဲ့လေလာအတဲခတ်ရပါတယ်။ဒီချိန်မှလည်းဒီတစ်ခါမှလည်းတမရောပထမဦးဆုံးပိတ်နေတဲ့အဖွဲ့အစည်းတစ်ခုဖြစ်မျက်ချင်နေစေပါပဲ
တမရောဆိုတော့လက်လက်ဆိုလက်ပိုင်းဝင်ပါ냐ဒေသအဖွဲ့အစည်းနဲ့ကြွားချတာကတော့သူတို့ကတော့အထက်မင်းကိုပဲအကြီးအလိုက်နိုင်ရတယ်ဆိုတော့အထက်ကအမိပေးမှာတော့တချုပ်ကပဲပြင်းတယ်လို့ထင်ရတယ်ပဲမြန်မာနိုင်ငံမှာတော့ဟုတ်လား
ပြည်အောက်ကလူကလည်းတချုပ်မျက်နှာရအောင်လုံးဝတဲ့ကိစ္စတွေအများကြီးရှိပါတယ်မြန်မာရဲ့လုပ်ပိုင်းကတိကျအဖွဲ့အစည်းဝင်ကဒါကအနည်းနဲ့အများအတိုင်းဆမှာပဲကြွားတယ်အထက်အာဏာရှိတဲ့လူကိုမျက်နှာရအောင်လိုရတဲ့တော့တကယ်တော့ကျွန်တော်တို့ရဲ့မြန်မာနိုင်ငံမှာရှိနေတဲ့စနစ်ကအထက်လူကြီးကိုစီမံခန့်ခွဲရတာပုံပြီးတော့များပါတယ်ကြေတနာကိုစီမံခန့်ခွဲတာပဲ
upward management box
ောက်ပါတယ်ဆိုတော့အခုတက်မရော်မှာတက်ချူကဖက်ကလည်းတက်မထားတဲ့ extend လုပ်ထားတဲ့စက်ကောင်မှာပြစ်လာလို့ထင်တယ်အဲ့တော့သူတို့မဆင်းတော့ဒီအချိန်မှာ90အောက်လူငယ်တွေကတချို့နေရာကိုရောက်လာမဆင်းတော့ဘလာတမျိုးတမျိုးဖြစ်လာနိုင်တယ်လို့မျိုးလင်းနိုင်ကြစီရပြန်မျိုးလင်းနိုင်ကြဆိုလက္ခဏာတော့ကျွန်တော်တို့မတွေ့သေးဘူးပေါ့နော်များသောအားဖြင့်အပြောင်းလဲတွေဟာဘယ်လိုဖြစ်တတ်လဲဆိုရင်ကြောင်းမြင်တဲ့လူကိုလိုက်ကတဲ့ဟောင်းထဲမှာစိတ်ရှည်လက်ရှင်နဲ့စောင့်ရတယ်ပြီးရင်သူလုတ်ပိုင်ခွင့်ရလာပြီဆိုတဲ့အခါမှာသူကြောင်းမြင်တဲ့အချက်ကိုသူကစပြီးတဖြည်းဖြည်းတဖြည်းဖြည်းနဲ့ပြီးရင်ပို့ပြီးအချိန်ဟုန်မိပြီးအဲကြောင်းရတာမျိုးပေါ့နော်ဒါကများသောအားဖြင့်ဒီစနစ်အတွင်းတွေကနေမှကြောင်းလဲတဲ့အကြောင်းလဲတွေမှာတွေ့ရတာပါပဲဥပမာအားဖြင့်ဆိုပြေယူနေမှာဂေါ်ဘာချော့ဆိုလို့ရှိရင်အရင်လူတွေမှာသူကအသာလေးပြန်ပြီးနေခဲ့ရတယ်ပြီးတော့မှအကြောင်းလဲတွေကိုလုပ်ပါတယ်နော်ကျွန်တော်တို့ဒီမြန်မာနိုင်ငံအနေနဲ့ပြောရင်လည်းဦးသိန်းစိန်လည်းဒီလိုပဲပေါ့နော်သူလုတ်ပိုင်ခွင့်အာဏာရလာပြီဆိုတဲ့အချိန်ကျမှလုံးပါဒါကြောင့်မို့ရေဘူးကြအားဖြင့်အဲ့ဒီလူတွေကသူတို့ပြောင်းကျင်တာကိုလည်းပေါ်ပေါ်ထင်ထင်မပြတတ်ပါဘူးပြလိုက်တာနဲ့လေသူကစနစ်ထဲမှာရှင်သန်နိုင်မှုခက်တတ်ပါစေဟုတ်ကဲ့အဲ့အပြောင်းလဲကိုတွန်းအားပေးလာတာသူစိတ်ထဲမှာပြောင်းလဲစေဖို့အတွက်သူတို့ဘယ်ချက်ကတွန်းအားပေးတယ်လဲသူရဲ့ပုံကိုယ်ရေးဆန္ဒလားသူတို့မဟုတ်လူဖွဲ့စည်းကိုသူတို့အမြင်ပြီးတော့လူပြောင်းလဲမှငါတို့လူဖွဲ့စည်းတိုးတက်မယ်ဆိုရဲကြတယ်သူတို့ရှိမှထင်ပါတယ်ဆိုသူတို့ကဒီအတွက်သင်ယူခဲ့မှုသူတို့ကိုလိကင်းပြလိုက်တဲ့ပညာရေးတွေပါနဲ့ဆိုင်မဲ့တင်ဟာအဲ့တော့သူတို့အခုသင်ခဲ့ရတာကဒီလူဒစ်တွေကလည်းဒီပုံထဲကထွက်လာတဲ့လူတွေပဲလို့ရသစကနဲ့ပြောရရင်နော
်ဒီလိုနဲ့ပဲကော့ချက်ဆဲလို့ပြောရတယ်ကျွန်တော်ထင်တာကတော့ပေါ့နော်အဲ့ရေဘူးရအားဖြင့်တော့တကယ်ထထပ်ပြင်းပြင်းရှိတဲ့လူတွေခေါင်းဆောင်အကြီးအသေးရှိတဲ့လူတွေကဘယ်လိုလုပ်ကြိုင်ပုံတွေရတော့ကတို့တံပရုံနဲ့မတင့်တော်ဘူးအဆင်မပြေဘူးငါသာလုပ်ပိုင်မရရင်တော့ဘယ်လိုကြောင်းမယ်ဆိုတဲ့စိတ်ကူးစိတ်တမ်းတွေသူ့အလိုလိုရှိတတ်ကြပါတယ်နောက်တစ်ခါအပြင်ကိုတွားရောက်လေးလာခွင့်ရကြတဲ့လူတွေအပြင်ကိုကြည့်မိတဲ့လူတွေတခြားနိုင်ငံတွေရဲ့လုပ်ကြိုင်မှုတွေကိုတွေ့လာတဲ့လူတွေအဲဒီလိုအချင်းချင်းမျိုးမှလည်းတွေ့တတ်ပါတယ်နောက်တစ်ခုကအချက်တဲကြုံရတဲ့ဟာမျိုးပေါ့အဲဒီလိုအချက်တဲကြုံရပြီဆိုလို့ရှိရင်တော့အကြောင်းလေးတွေကိုစပြီးစဉ်းစားလေ့ရှိကြပါတယ်အများသောအားဖြင့်တော့ခုနအချိန်ဆောင်းတဲ့ဤရဲ့အကြက်တဲရဲ့ပေါ့နော်။အမှ ICJ လိုဟာမျိုးဟာဒါကတစ်ခုခုကိုလုပ်ဖို့အတွက်စပြီးတော့စိန်ခေါ်ချက်ရင်ဆိုင်ရတဲ့ဟာမျိုးပေါ့တတ်မတော်အတွက်ဆိုလို့ရှိရင်အမှလူခွင့်ရေးနဲ့ပတ်သက်ပြီးဘယ်လိုသဘောထားမလဲ။လူလတ်စွာမိသားဖော်ပြမှုတွေနဲ့ပတ်သက်ပြီးဘယ်လိုသဘောထားမလဲ။ဒီအရာတွေကမလွဲမကျွေကြုံလာရတယ်။ဒါတမျိုးတွေကတော့အကြောင်းလဲကိုပွားတဲ့ဟာတွေဖြစ်တတ်ပါတယ်။ဒါပေမဲ့ကျွန်တော်တို့မြန်မာပြည်သူတွေညှော်လင့်ထားတယ်လို့တပ်မတော်ကနိုင်ငံရေးကနေစုံမာလာရွေးကောက်တင်ရောက်ထားတဲ့သူတွေကကာကွယ်ရေးနဲ့တပ်မတော်ရေးရာကိစ္စတွေမှာပါဝင်ဆုံးဖြတ်ခွင့်ရမှာလားဒါတွေကတော့နည်းနည်းဝေယူမယ်လို့ယူဆရတယ်ဘာလို့လဲဆိုရင်လက္ခဏာတွေမပြသေးဘူးမတွေ့ရသေးဘူ
းဒါပေမဲ့အခုတော့မြန်မာနိုင်ငံမှာလည်းဒီအရဖက်စစ်ဖက်ဆက်ဆံရေးနဲ့ပတ်သက်ပြီးတော့နိုင်ငံသားအတွင်းညီသူတွေလည်းအဲဒီမြန်မာတပ်မတော်အရာရှိတွေကိုတွားပြီးတော့ lecture ပေးရတယ်ဆွေးနွေးရတယ်ကြက်နာစုတို့ကျွန်တော်ကြားနေရပါတယ်အဲ့ဒီဟာကဘယ်လောက်ကြီးဖြစ်အောင်ရှိတယ်လဲဒီပုံကိုယ်ရဲ့သဘောထားကိုဘယ်လောက်ကြီးကြောင်းနိုင်နိုင်မဲ့တွန်းအားပေးနိုင်မဲ့ထင်တယ်ခင
်ဗျာဒီလိုတရားတော့တရားမှုရှိပါတယ်အသိပညာပေးတဲ့လုပ်ငန်းတွေအကုန်လုံးကစဉ်းစားစရာဖြစ်တယ်အထူးသဖြင့်တပ်ပတော်ထဲမှာလည်းအဲ့ဒီလိုစဉ်းစားတဲ့ခေါင်းဆောင်တွေရှိတတ်ပါတယ်လုပ်ပိုင်ခွင့်ရတိကျပေါ့နော်ဆိုတဲ့အခါကျတော့အဲ့ဒီလိုမမြင်သာတဲ့ဖြစ်ပေါ်တိုးတက်မှုတွေဒါတွေကတော့ခုနပြောတဲ့ရပါစေပါဆက်ဆံရေးကိုတော့ပြီးပြောတဲ့အကြောင်းချက်တွေတင်ကြတဲ့လူတွေဒီလိုကြည့်တဲ့လူတွေဒါမျိုးဆိုလို့ရှိရင်သူတို့နားထောင်တတ်ပါတယ်ထဲထဲဝဝင်လည်းရှင်းနေတတ်ပါတယ်တယောက်ချင်းနေနဲ့ပြောလို့ရှိရင်တပ်ပရောသားတွေအကုန်လုံးကလည်းကျွန်တော်တို့လိုပါပဲသိထူးထူးခြားခြားကျွန်တော်မတွေ့ဘူးသူတို့လည်းတင်ယူခြင်းနဲ့လှုပ်ခြင်းနဲ့တိုင်းပြည်လည်းကောင်းစေခြင်းနဲ့ဒီလိုစိတ်ထားမျိုးသူတို့မှလည်းရှိပါတယ်သူတို့စနစ်သဘောအရလောကခံရတာခက်တာတွေလည်းသူတို့ရင်ဆိုင်နေရပါတယ
်ဟုတ်ကဲ့နောက်တစ်ခုကဆရာအဲ့မှာတက်မရော်ဟာနိုင်ငံရေးကလုံးဝနောက်ဆုတ်သွားမယ်ရတရဲ့အမင်းအနာအုပ်မှာနေမယ်ဆိုရင်အစင်းကြီးကတော့အိတ်ဝင်းလုံးနေပေါ့လေဒါပေမဲ့အခုလောလောဆယ်မှာဖြစ်နေပြည်တွင်းငြိမ်းချမ်းရေးရရှိဖို့ကိစ္စတွေမှာကော်စတရက်သဘောထားစောစောစီးပြောင်းလာနိုင်တဲ့အခြေအနေလောလောဆယ်မှာအရေးကြီးနေတာဒီကိစ္စပေါ့လေအခုအဲ့ဒီကိစ္စနဲ့ပတ်သက်လို့ဆရာဘယ်လိုမြင်ပါလဲအခုတလောတော့မှလည်းပဲသူတို့ကကိုရိုနာဗိုင်းရပ်စ်ကြောင့်အဖြစ်ခက်ရဆွေးရေးဆိုတာကြီးနေတယ်ခုဘက်ကလည်းကြီးနေတယ်ဒါပေမဲ့နှစ်ဖက်လုံးကဇက်ကကပြောနေကြပြီးတော့လက်တွေ့လည်းဘာမှဖြစ်လာတာမသိဘူးဒီကိစ္စလည်းနည်းနည်းသုံးသပ်အောင် ဟုတ်ဟုတ်ဟုတ်ငင်းငင်းကတော့တံတော်ကလည်းလိုချင်တဲ့လိုချင်လို့ယူစားတယ်ပေါ့နော်အလိုလဲဆိုတော့အခုမျိုးသားမျိုးစေးဆိုရအဖွဲ့တက်လာတဲ့အချိန်မှာတံတော်ကဒီကနေ့အတွင်းထဲမှာငင်းငင်းရအောင်လုပ်မယ်ဆိုပြီးပုံစံမျိုးနဲ့ကိုယ်တွေ့ရတာလေးရှိတယ်ဒါလေးကစိတ်အမှန်နဲ့ပြောတယ်လို့ကျွန်တော်ဒီလိုပဲယူစားပါဒါနဲ့တကယ်ဆွေးနွေးတဲ့အနေအထားတွေကိုဝင်သွားပြီဆိုတဲ့အခါကျတော့အခက်အခဲ ကျွန်တော်တို့မသိဘူးနော်အတရားကြည့်ရတဲ့အနေနဲ့ဆိုလို့ရှိရင်တော့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့တပ်မတော်နဲ့ကြားမှာအမြင်ယူဆရခွာနေတာလေးတွေရှိတယ်တိုင်းသားတွေဘက်ကလက်နက်ကိုင်ဘက်ကကြည့်ရင်လည်းသူတို့ကတန်မြတ်ရှိတာတွေရှိတယ်ဘာကြောင့်လဲအပိုင်းနဲ့ပြန်ချီပြီးတော့လေတန်မြတ်ရှိတတ်တဲ့အနေအထားမှာရှိတယ
်ဟုတ်တယ်
အဲ့တော့ဆိုတော့ဒုံလိုက်ကြောင်းတဲ့အနေအထားချင်းကပ်ပေါ်မျိုးဟာဆိုယုံကြည်မှုကပဲစကားပြောလာတဲ့ခါကျယုံကြည်မှုတည်ဆောက်မှုတွေကနည်းတဲ့အခါမှာမိန်းမကြီးရှိပြီဘက်ကရှင့်မတူအနောက်မဆုံးအဲ့ဒီလိုအခြေအနေကြီးကိုရောက်နေတာပေါ့နော်
ကျွန်တော်လက်ရှိကတော့တိုင်းသားတွေဘက်ကအဓိကပြောရဲစကားနှစ်ခွန်းပဲဒီကခွဲမထွက်ရေးကိစ္စကျွန်တော်ခွဲမထွက်ပါဘူးလို့ပြောထားတာကိုစာရုပ်ထဲမှာထည့်ပြီးခွဲမထွက်ပါဘူးဆိုတာထပ်ပြီးလက်မှတ်ထုတ်ခိုင်းတယ်ဆိုတာဟိုဘက်ကလည်းခွဲမထွက်ဘူးပြောတယ်ဒီဘက်ကလည်းခွဲမထွက်စီစဉ်ဘူးနှစ်ဖက်လုံးကဆန္ဒပြရတာနဲ့အဲ့ဒီမှာလက်မှတ်ထုတ်ဖို့မထုတ်ဘူးကဘာအရေးကြီးတဲ့ကိစ္စလဲအဲ့ဒါစာမစင်းနိုင်နောက်ချက်ကတော့တခုပြီးတော့တက်မတော့တခုပြီးတော့တက်မတော့ဝါတက်မလို့ဆိုဗန်နိုင်ငံမှာတက်မတော့ဘာမျိုးလို့ရှိရမှာလဲဒါမှမဟုတ်အဲ့ဒီမှာတိုင်းသားတွေနဲ့ဒန်ဒီနဲ့တိုင်းသားတွေအားလည်းသူတို့ဖြစ်စေခြင်းနဲ့တိုင်းသားတွေအရင်ဆုံးကသူတို့ဆင်ထားရတာတော့သူတို့တိုင်းသားရခိတမ်းမှရောက်ရင်တိုင်းသားကောင်းဆောင်တွေဟာတက်မတော့မှရာထူးမရတော့ဘူးအဲ့ဒါမျိုးတွေပေါ့လေသတ်သဖြင့်သူတို့အယူဆရရှိတယ်ဆိုအဲ့ဒီကြက်နဲ့ပတ်သက်ပြီးအတိအကျကျွန်တော်အဲ့ဒီခုပဲကြားတယ်အဲ့ဒီခုကဘာဖြစ်လို့လောက်တော့နှစ်ဖက်လုံးဆန္ဒရှိကြရသားနဲ့မပြေတဲ့နိုင်ရလက်ဆွဲတော့စဉ်းစားရခက်တဲ့ကိစ္စပဲ
လက်တွေအနေနဲ့ကြည့်ပြီးဆိုတဲ့အခါကျတော့အပြောတဲ့လက်တွေကပါလဲပေါ့အဲ့ဒီလိုကြည့်လိုက်တဲ့အခါမှာတိုင်းသားတွေတက်ကိုနားလည်နိုင်တဲ့အချက်တွေတော်တော်များများရှိပါတယ်ဥပမာအားဖြင့်ခုနအခုဆိုရင်တော့ဒါစပြီးတိုင်းသားတွေကတပ်မတော်ကောင်းဆောင်တွေကိုရာထူးကြီးကြီးတွေကိုစပြီးပေးလာပြီပေါ့လေနော်စပြီးတွေ့ရပြီပေါ့နောက်ခုခုနဆရာပြောသွားသလိုပဲဒါပေမဲ့အရင်တော့ဆိုရင်အဲ့ဒီလိုမဟုတ်ဘူးဆရာလက်တွေမှာနော်တိုင်းသားတွေနေမကားဘူးတချို့ဆိုရင်ဒီဘာသာတရားနဲ့တောင်ကြည့်ပြီးတော့အဲထုတ်ခဲ့တယ်လို့ခံစားရတဲ့ရပ်ဖက်ရောက်တဲ့တပ်မတော်တွေနော်အရာရှိကြီးတွေသူတို့ကိုယ်တိုင်ပြောတာကျွန်တော်တို့အဲ့လိုပဲသူတို့ပြောပါတယ်နော်ဆိုတော့အနည်းဆုံးအဲ့ဒီခံစားချက်ကတိုင်းသားတွေနဲ့ဗုဒ္ဓဘာသာမဟုတ်တဲ့တပ်မတော်သားတွေကြားထဲမှာခံစားချက်ရှိနေပါတယ်ဒါကတိုင်းသားတွေငြိမ်းချမ်းရှုနေတဲ့တိုင်းသားအဖွဲ့တွေလည်းမှာတင်ရှိတာမဟုတ်ဘူးတပ်မတော်တွေကတပ်မတော်သားတွေထဲမှာလည်းအရှိတာကိုတော့တွေ့ရတယ်အထူးသဖြင့်တပ်မတော်အငြိမ်းစားပုဂ္ဂိုလ်ကြီးတွေကြားထဲမှာလည်းရှိခဲ့တာကိုတွေ့ရတယ်ဒါတွေကခုနယုံကြည်မှုကိုနည်းစေတယ်ဒါကြောင့်မို့ပုံပြီးခိုင်ပါတဲ့ပြည်ဝင်ပြောင်းလဲရေးလက္ခဏာတွေကိုပုံပြီးကြည့်တယ်ဒါကြောင့်မို့လောကခံရတာလည်းငြိမ်းချမ်းရေးရရှိစုဖို့လည်းကျက်တာတွေကိုစောတွေ့ရတယ်လို့ဒါတစ်စိတ်တစ်ပိုင်းအားဖြင့်ပြောလို့ရတယ
်ကျွန်တော်တို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာတီလက်ဆောင်ကဏ္ဍမှာသိသိချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးတော့စာရေးတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပို့ဖို့မယ်ဆိုရင် bemi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်သလိုမျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။
မိုးရသွန်းမှုတွေရှိခဲ့တဲ့ဆိုပေမဲ့အခုချိန်မှာတော့မိုးမရတော့ပဲအပူချိန်တွေလုံလုံကဲကဲမြင့်တက်နေတာကိုကြိုတင်နေရတာပါ
ရန်ကုန်မြို့ရဲ့အမြင့်ဆုံးဘူကျင်ဟာ38ဒီဂရီစင်တီဂရိတ်အထိမြင့်တက်ခဲ့ပြီးမြန်မာနိုင်ငံလေပိုင်းမြို့ကြီးတွေမှာတော့40ဒီဂရီစင်တီဂရိတ်ကျော်တဲ့အထိမြင့်တက်ခဲ့တာဖြစ်ပါတယ်။အခုလိုရာသီဥတုပြင်းထန်တဲ့အချိန်ခါမှာဗုဒ္ဓံကျောင်းဖြစ်တဲ့နောက်ဆက်တွဲကျမ်းမာရေးဆိုးကျိုးတွေမဖြစ်အောင်ကူးစိုက်နေထိုင်ဖို့လိုတယ်လို့ပြည်သူရှင်တွေကတိုက်တွန်းနေကြတာပါ။ ရာသီဥတုပြင်းမြင့်တက်လာတဲ့အချိန်မှာခန္ဓာကိုယ်မှာရှိတဲ့ရေတန်းနဲ့စားတဲ့ကုန်ခန်းမှုကိုကြိုတင်သတိပြုကာကွယ်မထားဘူးဆိုရင်အပူဒဏ်ကြောင့်မူးဝေနှုံးခွေတာကနေစပြီးသတိလစ်ပြီးအသက်အန္တရာယ်ဆုံးရှုံးတဲ့အထိခံစားရနိုင်တယ်လို့သိရပါတယ်။
ပမာလိုအပူတန်ကြောင့်သတိလစ်ခြင်းအရင်တော့အပူရှက်ခြင်းလို့သုံးပါတယ်ခုနောက်ပိုင်းမှာတော့ကျမရုံကြီးထားနေအပူတန်ကြောင့်သတိလစ်ခြင်းလို့ခေါ်ပါတယ်အဲ့ဒါကတော့ဆရာတို့ကချွေးတက်ဒီခန္ဓာကိုယ်ရဲ့ဒီခန္ဓာကိုယ်ရဲ့အပူချိန်ကိုထိန်းသိမ်းဖို့အတွက်ချွေးထွက်ရင်ထွက်ရင်နဲ့ထွက်เสียချွေးမရှိတော့ရေတက်ဒီခန်းလျှောက်သွားတဲ့အခါမှာမိမိရဲ့ခန္ဓာကိုယ်အတွင်းပူချိန်ကအလွန်မင်းမြ ော့ဘူးနောက်တစ်ခါကိုဒီမေးတာပြောတာဆိုတာတွေနားမလည်တော့ဘူးနောက်တစ်ခါသတိလစ်တဲ့အဖြစ်ဖြစ်ပြီးအသက်အန္တရာယ်ဆုံးရှုံးနိုင်တယ်အဲ့တော့ဒီဟာကိုကာကွယ်ဖို့ဆိုရေပုံမှန်သာတောက်နေပြီးတော့ခန္ဓာကိုယ်ဒီချွေးထွက်ပြီးကိုယ့်ရဲ့ခန္ဓာကိုယ်ပူချိန်ဝင်တာထိမ့်သိမ့်နိုင်မယ်ဆိုလို့ရှိရင်အထူးကြောင့်သတိလက်ချင်းလုံးဝမဖြစ်နိုင်ပါဘူး
နေပူတဲ့မထွက်ဖဲအေးရအေးမြတဲ့နေရာတွေမှာနေထိုင်ပြီးရေကိုလုံလုံလောလောတော်သုံးပေးမယ်ဆိုရင်အပူတန်ကြောင့်ရရှိမဲ့ပြင်းထန်တဲ့ဆူကျူတွေကိုရှောင်ရှားနိုင်ကြမှာပါနေပူတဲ့ထွက်ရတဲ့အခါမှာလည်းထီးနဲ့အုတ်ထုပ်တွေကိုအသုံးပြုသင့်ပြီးချွတ်တက်များတဲ့အခါတစားရေကိုပါတောက်သုံးပေးဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်ချွတ်တက်တာတဲ့ပိုအရေးကြီးတာကတော့ heat exhaustion လို့ခေါ်တယ်เนาะအပူကြောင့်မလို့ဒီနှုံးချီခြင်းပေါ့เนาะအဲ့တော့အဲ့လိုလူတွေကြတော့ရေဓာတ်ကောစားဓာတ်ကောထွက်သွားတဲ့အခါမှာကိုယ့်ရဲ့ခန္ဓာကိုယ်ထဲမှာသွေးပေါင်ရင်းကျဆင်းတဲ့အခါမှာမူးဝေခြင်းနော်အဲဒါကခြေပြားလက်ပြားအေးခြင်းရင်တုံခြင်းသွေးပေါင်ကျခြင်းဒါတွေခံစားရနိုင်တယ်နော်အဲ့လိုခံစားရတဲ့လူတွေဆိုရင်ဆရာတို့ကအရေးရတဲ့နေရာခေါ်သွားပြီးတော့ရင်များတောက်ရမယ်သူ့ကိုပက်လက်လဲပြီးတော့ထားပေးရမယ်သွေးပေါင်ရင်စစ်ဆေးရမယ်ဓာစားရည်တိုက်ပေးရမယ်ပြီးတဲ့အခါမှာသူ့ကိုပန်ကားလေးသုံးဖို့ရက်ခတ်ပေးစီရခြင်းဘူဒိန်တန်ကားနေရော့ပါအောင်ဆောင်ရွက်ပေးရမယ်
နေပြည်တော်ကိုမတော်ပြီမယ်လဲပတ်ဝန်းကျင်ဘူဒိန်ကားမြစ်တက်နေတဲ့အခါချွတ်ထက်များပြီးရေတဲ့ဆုံရှုံတာကိုကြုံလေကြရမှာပါဆုံးရှုံးတော့တဲ့ရေထဲနဲ့စားတဲ့ကိုပြန်လည်ဖြစ်တင်းမပြေးနိုင်ဘူးဆိုရင်ဒိဋ္ဌိလိပိအသက်ဆုံးရှုံးတဲ့အထိဘေးရန်တွေဖြစ်ဖို့အလားအလာရှိနေပါတယ်။နာမကျန်းဖြစ်နေတဲ့သူတွေတကြီးရုံတွေနဲ့ကလေးငယ်လေးတွေဟာပူတန်ကြောင့်ရေထဲစားတဲ့ဆုံးရှုံးပြီးဒိဋ္ဌိလိတဲ့အထိဖြစ်ဖို့အလားအလာများနေတာကြောင့်နာမကျန်းဖြစ်နေတဲ့သူတွေတကြီးရုံတွေနဲ့ကလေးငယ်လေးတွေကိုပိုပြီးကူဆိုင်တင်တယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကပြောပါတယ်
။ရေမတောက်နိုင်တဲ့အခြေအနေမျိုးမှာရှိတဲ့လူတွေကကျားတို့ကနာပြောတယ်အပူကြောင့်သတိမေ့ခြင်းဖြစ်နိုင်တယ်အဲ့တော့ဘယ်လိုလူတွေဖြစ်နိုင်မလဲ။ဟောလေပြတ်ထားတဲ့လူတွေကလေးငယ်တွေတကြီးရွယ်တွေရေငတ်တိုင်းရေကိုမတောက်သုံးနိုင်တဲ့လူတွေလေပြတ်ထားတဲ့မိမိကိုယ်ကမတောက်သုံးနိုင်တဲ့လူတွေရက်တောက်ပြီးရက်မူးပြီးတော့ရေတောက်ဖို့အတွက်ကိုဒီမေ့လျော့နေတဲ့လူတွေမူးနေတဲ့အတွက်ရေတောက်ဖို့သတိမရဘူးရေတောက်ဖို့ဟိုလိုဓာတ်ရေဓာတ်လိုအပ်တာကိုသူတို့အနေနဲ့သတိမပြုမိတဲ့လူတွေမှာအပူချိန်လွန်ခဲ့ပြီးတော့ဆက်ဆရာချွေးမရှိတဲ့အခါမှာဒီအပူကြောင့်သတိမေ့ခြင်းဖြစ်တတ်တယ်
အပူတန်ကြောင့်ကျွန်းလေးရမယ်နောက်ဆက်တွဲဆူကျူတွေကိုရှောင်ကျဉ်နိုင်မှုအတွက်အခုလိုရာသီဥတုခြေနေမျိုးမှာရေများများတောက်ပေးဖို့ကအရေးကြီးနေတာပါအခုလိုပူပြင်းတဲ့ရာသီဥတုခြေနေမျိုးမှာရေကိုတာမန်ထက်ပိုတောက်သုံးပေးဖို့လို့ပြီးတစားရေဒါမှမဟုတ်စားရေလိုမျိုးအငန်တက်ကိုပါတင့်လျော်တဲ့အချို့စားတိုင်းထဲတွင်တောက်သုံးပေးဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်အပူတန်ကြောင့်သတိမလျအောင်ကျူတင်စားခွက်ရပူရည်ကြီးရယ်ညာရှိမှပြောခဲ့သလိုပဲရေသာပုံမှန်တောက်ရင်အငန်တက်သာလျင်ရောကျသွားနိုင်တယ်ဟီစတိုချွေးမထွက်လို့ဒီအပူချိန်လွန်ခဲ့ပြီးတော့အပူကြောင့်သတိလေချင်တော့မဖြစ်နိုင်တဲ့အတွက်မြေသူမဆိုးဒီလိုပူလိုက်တဲ့ရာသီဥမှာကိုယ့်ရဲ့ရေလိုအပ်ချက်ပမာဏပြီး3လီတာနဲ့6လီတာဒီမြင့်မှလာနိုင်တယ်။အရင်တမန်ပူချိန်မှာတနည်းတာအချမ်းမာတဲ့လူဒီ2 to 3လီတာလိုတဲ့အချိန်မှာအခုလိုပူပြင်းပြီးချွေးထွက်တဲ့ရာသီမှာဆိုရင်တော့ရေဓာတ်ကိုလူ3လီတာနဲ့6လီတာဖြည့်ရမယ်။ဖြည့်တဲ့အခါမှာရေကြီးပဲဖြည့်တဲ့အစားဇာတို့ကဒီအငန်ဓာတ်ကိုပါဖြည့်တင်းပေးဖို့လိုအပ်ပါတယ်။
မွေးရသူမှုရောင်းနေတော့တဲ့အချိန်မှာရာသီဥတုအပူချိန်ဟာတိတိတသားမြင့်တက်လာတာကြောင့်အပူတန်နဲ့ဆက်ဆက်နေတဲ့ကျန်းမာရေးပြဿနာတွေကိုကြိုတင်သတိပြုကာဝယ်ထားဖို့လိုတဲ့အကြောင်းသတင်းပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါယူရင်မာဝိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြမအတန် DVV ရုပ်တံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေး DVV ရုပ်တံဆလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါသေး
ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mirror 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆောင်မင်းရန်ကန်နေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုက်မှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်ဒီမှာပါ view ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်ပေမာတော့ club အသင်းတွေပြန်လေ့ကျင့်နေပြီးတော့လာလီဂါပွဲစဉ်တွေကိုလည်းဂျွန်လာထဲမှာပြန်စဖို့မျှော်လင့်နေတယ်လို့တာဝန်ရှိသူတွေကပြောလိုက်ပါတယ်။အမေရိကန်မျိုးသမီးဘောလုံးအသင်းကလောကလသာဒန်းလူရရှိဖို့အတွက်ယူကန်ကိုတင်သွင်းလိုက်ပါပြီ။စက်တင်ဘာလထဲမှာကျင်းပဖို့ရွှေ့ဆိုင်းထားတဲ့ပြည်သူ Open Tennis ပြိုင်ပွဲကိုပရိသတ်တွေမပါဘဲကစားသွားဖို့စဉ်းစားနေကြပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်နဲ့ဥရောပနိုင်ငံတချို့ဘောလုံးပွဲတွေပြန်စဖို့လုပ်နေကြဘူးပြောပြကြပါမယ်စပိန်လာလီဂါမှာတော့အသင်းတွေဟာမေလ9ရက်နေ့ကစပြီးတော့လေ့ကျင့်မှုတွေကိုပြန်လုပ်နေကြပါပြီဘာစလိုနာရီယယ်မက်ဒရစ်အက်လက်တီကိုမက်ဒရစ်ပါဝင်အသင်းတွေလေ့ကျင့်မှုတွေကိုပြန်စတင်နေကြတာဖြစ်ပြီးတော့ဒါဟာဘောလုံးပွဲတွေရနာထတဲ့ကစပြီးတော့ပထမဆုံးအကြိမ်ပြန်လေ့ကျင့်တာပါဘာကြောင့်ဘောလုံးမှာမက်ဆီကိုလည်းဘာစလိုနာအသင်းလေ့ကျင့်ခွင့်မှာပြန်ပြီးတော့လေ့ကျင့်မှုတွေလုပ်နေတာကိုတွေ့ရပါတယ်စပိန်အားသာတာဝန်ရှိသူတွေနဲ့ကျန်းမာရေးတာဝန်ရှိသူတွေကြားသဘောတူညီမှုတွေယူခဲ့ပြီးတဲ့နောက်စပိန်ကထိပ်တန်းမပေးဘောလုံးပွဲနှစ်ခုကအသင်းတွေဟာလက်ချင်းမှုတွေပြန်စနေကြတော့ပါကစားသမားတွေအနေနဲ့လက်ချင်းမှုတွေမစခင်မှာဗိုင်းရပ်စ်ပိုးရှိမရှိစမ်းသပ်စစ်ဆေးမှုတွေလုပ်ဖို့သဘောတူခဲ့ကြပြီးတော့လက်ချင်းတဲ့အခါမှာလည်းတယောက်ချင်းစီစည်းကြခွဲပြီးတော့လက်ချင်းမှုသဘောတူခဲ့ကြတာဖြစ်ပါတယ်ဆိုတော့လာလီဂါပွဲတွေကိုရောဘယ်တော့မှပြန်စဖို့အခြေအနေရှိပါသလဲစပိန်လာလီဂါမှာပေးဘောလုံးပွဲတွေကိုတော့ဂျွန်လ12ရက်နေ့မှာပြန်စနိုင်ဖို့မျှော်လင့်တယ်လို့လာလီဂါဥက္ကဋ္ဌဟာဗီယာတေးဗတ်စ်ကပြောလိုက်ပါတယ
်။ No lo sé, es que dependerá, yo creo que a mí me gustaría que fuese el 12, pero me gustaría a mí dependerá de lo que ocurra.
ကျွန်တော်ကတော့ဂျွန်လ12ရက်နေ့မှာပြန်စခြင်းပါတယ်။ဒါပေမဲ့ကျွန်တော်တို့သတိထားဖို့တော့လိုပါတယ်။ပြီးတော့ဒါကတခြားအချက်ဒီပေါ်မှာလည်းမူတည်ပါတယ်။ဥပမာပြောရရင်ဘောလုံးအတိုင်းဝိုင်းတစ်ခုတည်းမဟုတ်ပဲစပိန်လူမှုအတိုင်းဝိုင်းတစ်ခုလုံးမှာဗိုင်းရပ်စ်ကူးစက်မှုလုံးဘယ်လောက်ရှိသလဲဆိုတာပေါ်မှာမူတည်ပါတယ်။ဒါကြောင့်ကျွန်တော်တို့အနေနဲ့အရန်သတိထားဖို့လိုပြီးကျမကြီးအတွက်ချမှတ်ထားတဲ့စီမင်းစည်းကမ်းတွေတိုင်လိုက်နာဖို့လိုပါတယ်။ဗိုင်းရပ်စ်ကူးစက်မှုတွေကနည်းလာတယ်ဆိုပေမဲ့လည်းရှိနေတော့မှလို့ဒေးဗတ်စ်ကပြောသွားတာပါ။ဘောလုံးဝင်တွေပြန်စားဖို့အစီအစဉ်နေကြပြီဆိုတော့ပရိသတ်တွေရဲ့အခြေအနေကရောဘယ်လိုရှိပါသလဲ။လာလီဂါဥက္ကဋ္ဌဒေးဗတ်စ်ကတော့ဘောလုံးပွဲတွေကိုပရိသတ်တွေမပါဘဲကျင်းပတော့မှာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ
်။ Las cámaras vamos a poder mover algo las cámaras porque ahora teníamos un problema con bueno, no un problema, es que había
algo. ပွဲမှာပရိသတ်တွေမရှိပဲပွဲတွေကစားမှာကတော့ဝမ်းနေစရာပါ။ဒါပေမဲ့အိမ်ကကြည့်နေတဲ့သူတွေဘောလုံးပွဲရဲ့ရသကိုအပြည့်အဝခံစားလို့ရအောင်ကျွန်တော်တို့အစွမ်းကုန်လှုပ်ဆောင်သွားမှာပါ။ဒါပြင်ပွဲတွေကိုလည်းဖြန့်ပြီးကစားမှာဖြစ်တဲ့အတွက်လာလီဂါပွဲတွေပြန်စတာနဲ့ဘောလုံးပွဲတွေကနေတိုင်းကစားမှာပါ။ဒါကလည်းဘောလုံးရာသီကိုပြည့်အောင်ခံနိုင်မှာဖြစ်တယ်ဆိုပြီးတော့ဒေးဗတ်စ်ကပြောသွားတာပါ။ပွဲမစခင်24နာရီအတွင်းမှာကစားသမားတွေအနေနဲ့ဗိုင်းရပ်စ်ပိုးရှိမရှိစစ်ဆေးရမှာဖြစ်ပြီးတော့အဲ့လိုစစ်ဆေးတဲ့အတွက်ဗိုင်းရပ်စ်ကူးစက်မှုအန္တရာယ်လည်းလုံးဝနှီးပါကိုမရှိနိုင်ဘူးလို့လာလီဂါဥက္ကဋ္ဌဒေးဗတ်စ်ကပြောလိုက်ပါတယ်ဂျာမနီမှာတော့ဘွန်ဒက်စ်လီဂါပွဲတွေကိုမေလ16ရက်နေ့မှာပြန်စတော့မှာဖြစ်ပါတယ်ဂျာမနီဆိုရကဘောလုံးပွဲပြန်စဖို့သဘောတူလိုက်ပြီးတဲ့နောက်လာမယ့်စနေနေ့မှာပြန်စမှာဖြစ်ပါတယ်။ဒါမဲ့လည်းဒုတိယတန်းကဒိုင်နမိုဒရက်စတန်အသင်းကကစားသမား2ယောက်မှာဗိုင်းရပ်စ်ပိုးတွေ့ရှိခဲ့ရာကြောင့်တစ်သင်းလုံးနှစ်ပတ်တီးဆန့်ခွဲပြီးတော့နေကြရမှာဖြစ်တယ်ဆိုပြီးတော့အသင်းကထိန်းချုပ်ထားပါတယ်။အခုလိုဗိုင်းရပ်စ်ကူးစက်မှုတွေထပ်ပြီးတွေ့ရှိတာကြောင့်ဘာတွေဆက်ဖြစ်လာမလဲဆိုတာတော့အထူးကြောင့်ပြောနိုင်သေးပဲဒီကိစ္စကဒေသန္တရကျန်းမာရေးတာဝန်ရှိသူတွေဘက်ကဆုံးဖြတ်ရမှာဖြစ်ပါတယ်။ဂျမန်ဘွန်ဒက်စ်လီဂါပွဲတွေကိုလည်းပရိသတ်တွေမပါပဲကျင်းပသွားဖို့တာဝန်ရှိသူတွေဘက်ကစီစဉ်ထားတာဖြစ်ပါတယ်ခင်ဗျာအင်္ဂလန်ဘက်မှာဆိုရင်လည်းပရီးမီယာလိဘောလုံးပွဲတွေကိုဂျွန်လမတိုင်ခင်မှာပြန်စနိုင်မယ့်အလားအလာမရှိပဲဖြစ်နေပါတယ်ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကဗြိတိန်မှာလူတွေကိုအိမ်ထဲကနေအပြင်မထွက်ဖို့အမိန့်ထုတ်ထားတာကိုအခုချိန်မှာပြန်ရုပ်သိမ်းဖို့မဖြစ်နိုင်သေးပဲကန့်သတ်ချက်တွေကိုတဆင့်ညင်းစီဖြည်းဖြည်းချင်းလျှော့သွားမယ်လို့ကြေညာခဲ့တာကြောင့်တကယ်လို့ပြန်စပစ်တယ်ဆိုရင်လည်းအစောဆုံးအနေနဲ့ဂျွန်လမှာပြန်စနိုင်မှာဖြစ်ပါတယ်
ပြည်ထောင်စုရရဲ့အစည်းအဝေးဒုတိယအဆင့်ဟာအသာဖွဲ့ရည်နဲ့ယဉ်ကျေးမှုခန္ဓာတွေကိုကျော်လာမတိုင်ခင်ကျင်းပခွင့်မရှိဘူးဆိုပြီးတော့ကြီးညာပါတယ်။ဒါကြောင့်ပရီးမီးယားလိဂ်ဖွဲ့ရည်အနေနဲ့တကယ်လို့စောင့်ဖြစ်တဲ့ဆိုရင်ကျော်လာမှာအစောဆုံးပြန်ဆနိုင်မှာဖြစ်ပြီးအဲ့လိုပြန်ဆတဲ့အခါမှာလည်းပြိသက်တွေမပါဘဲကစားသွားမှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်မျိုးသမီးဘောလုံးအသင်းကတော့လာကဒဏ်လူရရှိရေးအတွက်ယူကန်ကိုတင်လိုက်ပါပြီ။အမေရိကန်မျိုးသားဘောလုံးအသင်းနဲ့ဒူလောက်ခလာစာဒဏ်လူရရှိရေးအတွက်အမေရိကန်ဘောလုံးဖွဲ့ချုပ်ကတရားစွဲထားတာကိုကယ်လီဖိုးနီးယားပြည်နယ်ခရိုင်တရားရုံးကလွန်ခဲ့တဲ့တစ်ပတ်ကျော်ကပယ်ချလိုက်ပြီးတဲ့နောက်မှာမေလ၈ရက်နေ့ကအယူခံဝင်လိုက်တာဖြစ်တဲ့ဆိုပြီးတော့အမေရိကန်မျိုးသမီးအသင်းရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်သူတို့အနေနဲ့အမျိုးသားရေးနဲ့ဒဏ်သူလာစာမရရှိတဲ့အတွက်ဆိုပြီးတော့အမေရိကန်ရဲ့လောက်ခလာစာဒဏ်သူရရှိရေးအဝေရနေနာချင်းဖြစ်တဲ့ဒေါ်လာ66သန်းရယူလိုမှုဖြစ်နေအမေရိကန်ဘောလုံးဖွဲ့ချုပ်ကတရားစွဲခဲ့တာပါဒီတရားစွဲတဲ့အမှုမှာအမျိုးသမီးတွေဟာဘောလုံးကစားတဲ့နေရာမှာအမျိုးသားတွေလောက်မကျွမ်းကျင်ဘူးဆိုပြီးပြောလိုက်တာကြောင့်အမေရိကန်ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌကာလို့စ်ဆိုဒေရိုဟာလည်းပြီးခဲ့တဲ့လကရာထူးကနေနှုတ်ဖက်ခဲ့ရပါတယ်ခင်ဗျာ။တနစ်ဂျိုင်ဘွဲဘက်မှာတော့ပြင်သစ် Open Tennis ဂျိုင်ဘွဲကိုလည်းပြိသက်တွေမပါပဲကျင်းပသွားဖို့ရှိနေပါတယ်။ပြင်သစ် Open Tennis ဂျိုင်ဘွဲကိုဒီလအတွင်းမှာကျင်းပဖို့လှုပ်ထားပေမဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ပြိုင်ပွဲကိုစက်တင်ဘာလမှာပြောင်းလဲချင်ပါဖို့ရွှေ့ဆိုင်းထားပါတယ်။ပြီးခဲ့တဲ့သတင်းပတ်ကတော့ပြင်သစ်တက်နစ်အဖွဲ့ချုပ်ကဒီပြင်သစ် Open Tennis ပြိုင်ပွဲအတွက်ရောင်းထားတဲ့လက်မှတ်တွေကိုပြန်အမ်းလိုက်ပြီးတော့ပြိုင်ပွဲကိုလည်းပြိသက်တွေမပါဘဲချင်ပါသွားဖို့ရှိတယ်လို့ပြောလိုက်တယ်ဆိုတာတင်ပြရင်းဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါမယ
်ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနက်6:00 ကနေ8:00အထိနဲ့ည9:00ကနေ10:00အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00ရနေ9:00ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru ဆောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
် VOE မြန်မာတင်ပြမှာရှိစီစဉ်ကိုနားဆင်နေကြရတာပါအခုဆက်လက်ပြီးသတင်းချင်းချက်ကိုတင်ပြပေးကြပါမယ်ဥရောပနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအနေနဲ့ကရှောင်ရှားပြီးခီးသွားလုပ်ငန်းတွေပြန်လည်လုပ်ကိုင်ဝင်ပေးမယ်လမ်းညွှန်ချက်တွေကိုဥရောပကော်မရှင်ကထုတ်ပြန်မှုပြင်ဆင်နေပါတယ်။ဟိုတယ်တွေမှာနေနိုင်မှုစားသောက်ဆိုင်တွေသွားနိုင်မှုနဲ့ကမ်းခြေတွေမှာအပန်းဖြစ်နိုင်မဲ့လမ်းညွှန်ချက်တွေထုတ်ပြန်မှုစီစဉ်နေတာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေညှိနှိုင်းလာတဲ့မြ၊ကမ္ဘာ့တဝန်းနိုင်ငံတွေမှာသွားလာလှုပ်ရှားမှုတွေကန့်သတ်ထားတာတွေကိုရှောင်ရှားလာနေပါတယ်။ဩစတြေးလျနိုင်ငံကလည်းဂျာမနီနိုင်ငံနဲ့နယ်စပ်ကိုဇွန်လ15ရက်နေ့ကစပြန်ဖွဲ့မယ်အကြောင်းနှစ်နိုင်ငံခေါင်းဆောင်တွေဆွေးနွေးပြီးတဲ့နောက်ဒီကနေ့ပဲကြေညာလိုက်တာပါမက္ကဆီကိုနိုင်ငံမှာလည်းဆောက်လုပ်ရေးတပ်ထုတ်တူပေါ်ရင်းနဲ့ကားထုတ်လုပ်ရေးလုပ်ငန်းတွေကိုမဖြစ်မနေလုပ်ရမယ့်လုပ်ငန်းတွေအဖြစ်ထွေထွေချမ်းမြေကောင်စီကတတ်မှတ်လိုက်ပါတယ်ဒီလုပ်ငန်းတွေပြန်လုပ်ခွင့်ရတာမှာဖြစ်ပေမဲ့တခြားစီးပွားရေးလုပ်ငန်းတွေကိုတော့ကန့်သတ်တားမြစ်ထားဆဲဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူရေအတွက်ဟာတရားဝင်ထုတ်ပြန်ထားတဲ့8,000-1,000ထက်ပိုများနိုင်တဲ့အကြောင်းကုသရောဂါဆရာထိပ်တန်းပညာရှင်ဒေါက်တာအန်တိုနီဖော်ချီကပြောဆိုလိုက်ပါတယ်။သွားလာလှုပ်ရှားမှုခန့်သတ်ထားတာတွေကိုအချိန်မတန်ခင်လျှော့ပေးလိုက်မယ်ဆိုရင်နောက်ဆက်တွဲဆွေးနွေးတွေကြိုးဝနိုင်တယ်လို့လည်းသတိပေးခဲ့တာပါ။ယောဂဖြစ်ပွားမှုလေးတွေကနေကုသပြန့်နှံ့တဲ့အဆင့်ထိဖြစ်လာမှာကိုသူ့အနေနဲ့စိုးရိမ်နေတဲ့အကြောင်းအမေရိကန်ဆရာရဲ့ကာယယောဂတုံ့ပြန်ဆောင်မှုနဲ့ပတ်သက်လို့ထက်လွတ်တော်မှာမနေ့ကကျန်းနာရမှာဒေါက်တာဖောက်ချီဗီဒီယိုကစပြောဆိုထားတာပါကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူတွေအထူးသဖြင့်နယူးယောက်တဝိုက်ကနေနေမှာသေဆုံးသွားသူတွေကိုတနင်္ဂနွေလုံးအတိုက်အခံနဲ့မှတ်တမ်းတင်ထားတဲ့စီးနှင်းမှာတရားဝင်ထက်သွေးမထားဘူးဆိုတဲ့အချက်ကိုလည်းထက်လွတ်တော်စုံစမ်းရေးကော်မတီကမေးခွန်းထုတ်ခဲ့ပါတယ်ဒေါက်တာဖောက်ချီကတော့ကိန်းကနဲအရေးအတွက်ကိုခံမှန်းပြောဆိုဖို့ညှင်းဆန်းခဲ့တာပါအချိန်ထဲမှာပဲအမေရိကန်မှာရှေ့လာမဲ့စက်တင်ဘာလကနေနိုဝင်ဘာလလောက်တွင်ကာယယောဂကုသမှုပိုဆိုးလာနိုင်ရည်များပေမဲ့အဲ့ဒီအချိန်လောက်ရောက်တဲ့အခါရင်ဆိုင်နိုင်တဲ့အချိန်တွေမှာရှိနေလိမ့်မယ်လို့မျှော်လင့်ကြောင်းလည်းပြောဆိုခဲ့တာပါပ ပြည်ထောင်စုလွန်ညွှန်ကောင်စီမှာ COVID-19 ကံရောဂါနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ချမှတ်နိုင်ရေးကြိုးပမ်းနေပေမဲ့ဗီဒီယိုနာပိုင်နဲ့အမေရိကန်နဲ့တရုတ်နိုင်ငံကြားကမ္ဘာ့ချမ်းမာရေးအဖွဲ့ WHO နဲ့ပတ်သက်လို့သဘောတူညီချက်မရနိုင်တဲ့အတွက်အောင်မြင်မှုမရပဲဖြစ်နေပါရဲ့။ပြင်သစ်နဲ့တူနီးရှားနိုင်ငံတို့ကပူးတွဲရေးဆွဲခဲ့ပြီးတန်တပန်နယ်ရဲ့အဆိုအရတရုတ်နိုင်ငံနဲ့ညီနမ်းပြီး WHO ကိုတိုက်ရိုက်ရည်ညွှန်းဖော်ပြမှထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုတော့အမေရိကန်ကပြီးခဲ့တဲ့တောက်ချနေ့ကပဲပယ်ချခဲ့တာပါ။လညွေးကောင်စီဖွဲ့ဝင်15နိုင်ငံကတော့ဆုံးဖြတ်ချက်ချနိုင်ရေးမနေ့ကတကယ်ပိတ်ထပ်မံဆွေးနွေးကြပါလေ။ဘော်ဒူးနေညဘက်စီစဉ်နေကတော့ဒီလောက်ပါပဲခင်ဗျာ။ COVID-19 အရေးပေါ်အခြေအနေအရဗီယိုမြန်မာပိုင်းစီစဉ်လေးကိုကြောင်းလဲထုတ်လွှင့်ပေးနေပါလေ။ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီစီစဉ်ကတော့ကတလောယာယီရဆိုင်ထားပြီးညဘက်9နာရီကနေ10နာရီနဲ့မနေ့6နာရီကနေ9နာရီထိစီစဉ်လေးကိုပဲတင်ဆက်ပေးသွားမှာပါ။ဗီယိုစီစဉ်လေးကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်အောင်ရင်းပါခင်ဗျာ
This program has come to you from the Voice of America, Washington.